ကဲယနေ့အားလုံးနှုမောဒနာတရားနာယူကြကြအောင်ယနေ့သာသနာတော်နှစ်2554ခုနှစ်ကောဇာတက္ကရေ1382ခုနှစ်သတင်းကြိုလာပြီးကြို၄ရက်ခရစ်နှစ်2010ပြည့်နှစ်အောက်တိုဘာလ28ရက်ဗုဒ္ဓဟူးနေ့မှာမြတ်ဆက်ကြအကြောင်းတိုင်းမှာကုသိုလ်ကောင်းမှုပြုလုပ်ကြတယ်ကုသိုလ်ရှင်များကစကိုင်းတောင်ယူညဆက်ကြဆရဲဝင်းမှာနေထိုင်တဲ့မေတော်ကြီးဘွားပုံညာဝတီမြေများဖြစ်ကြတဲ့မာရင်ရင်ဦးမောင်ကျော်စင်ထတ်တို့ဖြစ်ပါတယ်အကြောင်းရင်းခန္ဓာကတော့ညဆက်ကြနာယကဆရာတော်ရဲ့မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့တန်ဃာတော်290ကျော်တို့အားအာယုံခါမှာအာယုံစွန်းနေလေခါမှာမွန်မြတ်တော်ခဲဝေဘောဇင်ဆွမ်းများချက်ကလူတန်းချင်းညာဆက်ကြအကြောင်းတိုက်ပစ္စည်းလေးပါးပရိသာပင်ဖြစ်နေနဝကံမကြက်တသိန်းစိုက်ထူလူတန်းချင်းနာယကဆရာတော်အတွက်နဝကံမ2000ကြက်မာတင်တင်ကန်းထွေးစုံတစုံကိုဘတ်တင်ကန်းတထည်ကိုလည်းလူတန်းချင်းနာယကနုနာယကဆရာတော်၈ပါးတို့အားကိုဘတ်တင်ကန်းတထည်စီအပြင်ဖြစ်တဲ့လူတန်းချင်းဆရာကြီးဆရာလေး73ပါးတို့အားအနွေးတဲ့တထဲကြီးနဲ့73တဲ့နဝကံမတဘာတဘာလေး9000ကျက်စီအပြင်6500ကျက်လူတန်းချင်းရန်ကုန်မြို့ FNI CD မှာနေထိုင်တဲ့ဒေါခင်မြအားမှုထားပြီးတော့ဒေါ်စန်းစန်းဝင်သားမောင်ဆက်နိုင်ဦးမအီခိုင်စုမိသားစုရလည်းပဲနဝကံမ3000ကျက်ဓမ္မပူဇာဖြင့်လူတန်းချင်းဖခင်ကြီးဦးမောင်ကြီးနဲ့တာသမီမြေငွေထီးသုံးလက်လက်ဝတ်ရတနာမိသားစုကလည်းပဲစာချနာယကဆရာတော်များအတွက်လှူဒန်းတဲ့နေရာမှာနဝကံမ3သိန်းကျက်ပါဝင်လှူဒန်းကြခြင်းပင်တန်ကတော့ဆရာတော်ရှင်မြတ်6ပါးတို့ဟာတပါးတပါးလင်နဝကံမ3000ကျက်စီအားဖြင့်3သိန်း8000ကျက်ဘုမမတင်သင်္ကန်းတွေးစုံတစုံစီအားဖြင့်သင်္ကန်း6စုံလှူဒန်းခြင်းမြတ်စွာဘုရားနာယကဆရာတော်6ပါးတို့အားတပါးတပါးလေးနဝကံမ3000ကျက်တန်3000ကျက်တန်အားဖြင့်3သိန်း8000ကျက်လူတန်းချင်းကုလဂိတ်သွားတိုက်ရှိဘူးကြီးသွားတိုက်တန်တစုံစီကာမေးဆက်ပြတပါးတပါးလေး3ခဲစီလူတန်းချင်းအနုနာယကဆရာတော်2ပါးကနဝဇကစာချ10ပါးတို့အားတပါးတပါးလေးနဝကံမ3000ကျက်စီ3000ကျက်စီအားဖြင့်3သိန်း6000ကျက်လူတန်းချင်းကနဝဇကအကူစာချအပါ30ဆွမ်းကွမ်းဝေယဝိစရေဝေယဝိစ7ပါးစာကြည့်တိုက်တပါးအလုံးစုစုပေါင်းအကူစာချနဲ့ဝေယဝိစထူးထူးခြားခြားဆောင်ရွက်တဲ့တန်ဃာတော်43ပါးတို့ဟာတပါးတပါးလင်1000ကျက်စီ1000ကျက်စီအားဖြင့်၄သိန်း3000ကျက်ကိုလှူဒန်းကြခြင်းဓမ္မမိတ်ဆွေများဖြစ်ကြတဲ့ကိုတောင်းနိုင်မမမိုး၏မိသားစုကနဝကံမ3000ကျက်ဥတင်ရွှေဒေါ်ဝိုင်းမိသားစုက1000ကျက်ဒေါ်တင်တင်ဝင်းညီမဒေါ်ခင်ခင်အေးရွှေများရွှေပြားချူချင်းမိသားစုက1000ကျက်ကိုထိုးထွန်းဦးမနော်မာထွေးတမိယွန်းမီမီဦးမိသားစုက9000ကျက်ဒေါ်ခင်ဝင်းမွန်မိသားစုက9000ကျက်ဥတာတီဒေါ်ချင်းစိန်တမိတော်ညွညွန်ဆန်းတဲ့မိဘမေတ္တာမိသားစုက1000ကျက်ဆိုပြီးတော့ဓမ္မမိတ်ဆွေများလည်းပဲစွန့်အားရှိသည်မျှစုပေါင်းပြီးတော့လှူဒန်းကြတယ်။အဲ့တော့ယနေ့ကုသိုလ်ကောင်းမှုပြုကြတဲ့မေတော်ကြီးနဲ့တကွာအလုံးတော်ကြောင်းတိုက်ကိုကျေးဇူးပြုနေကြတဲ့ဓမ္မမိတ်ဆွေပါရမီဖြည့်ပေးများကိုဘုန်းကြီးအနေနဲ့ဗာတရားဟောပေးမလဲဆိုတော့ဓက်ခံကောင်းဖို့လိုပါတယ်ဆိုတဲ့တရားကိုလည်းဟောကြားပေးမယ်။တက်ခံကောင်းမှုလိုပါတယ်ဆိုတာကဘာဖြစ်လို့လဲဆိုတော့ကုသိုလ်ပါရမီတွေသာသနာရေးနဲ့တွေ့ကြုံနေတဲ့အခါကြီးညိုစရာကောင်းတဲ့ဖရာတရားတန်ခါယရနာသုံးပါးနဲ့တွေ့ကြုံနေတဲ့အခါဗုဒ္ဓဘာသာထွန်းကားတဲ့မြန်မာနိုင်ငံမှာလူလာပြီးတော့ဖြစ်နေတဲ့အခါကိုယ်ကလည်းပဲဗုဒ္ဓဘာသာဝင်မိသားစုရဲ့ဝမ်းကြတိုင်းမှာလာပြီးတော့လူဖြစ်တဲ့အခါမှာတက်ခံမကောင်းလို့ရှိရင်နှလုံးမသွင်းတတ်ပါဘူးနှလုံးမသွင်းတတ်လို့ရှိရင်ယောနိတော်မနတိကာရမရှိလို့ရှိရင်ကုသိုလ်ဆိုတာမရနိုင်ဘူးတဲ့ဒါကြောင့်မို့အာလုံဗုဒ္ဓဘာသာဝင်နေရကုသိုလ်ပါရမီတွေဖြည့်ဆည်းပြီးတော့နိဗ္ဗာန်ထိဒီဘဝမှာပဲမျက်မှောက်ပြုခြင်းနဲ့နောက်မကြာမီသောကာလမှာပဲ ဒီဘဝပါရမီမရင်ကျက်သေးဘူးဆိုရင်နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းမှာတယ်ဆိုရင်ဓက္ခံကောင်းဖို့လိုအပ်တယ်တဲ့ဓက္ခံကောင်းမှယောနိတော်မနတိကာရအသင့်တဲ့နှလုံးသွင်းတတ်တယ်အသင့်တဲ့နှလုံးသွင်းမှမဖြစ်သေးတဲ့ကုအကုမဖြစ်သေးတဲ့ကုသိုလ်တွေဖြစ်ပွားတယ်ဖြစ်ပြီးတဲ့ကုသိုလ်တွေဟာတိုးတိုးပြီးတော့လာတယ်တဲ့ဒါကြောင့်အရေးကြီးဆုံးဟာဓက္ခံကောင်းဖို့လိုတယ်ဒါကြောင့်ဘုရားရှင်ကိုယ်တော်မြတ်ကဘုန်းကြီးသူတော်စင်ဖြစ်ရန်အကြောင်းလေးတန်းဆိုတဲ့တရားထဲမှာနံပါတ်၁သူတော်ကောင်းနဲ့မိဝဲစည်းကပ်ပါသူတော်ကောင်းတွေကိုစိတ်ကကိုးကွယ်ပါနံပါတ်1သူတော်ကောင်းတရားစကားလေးတွေနာယူပါစာပေတွေကိုဖတ်ပါဆွေးနွေးပါနံပါတ်3ယောနိတော်မနတိကာရအသင့်အတင့်နှလုံးသွင်းတတ်ရမယ်နံပါတ်4ဓမ္မာနုဓမ္မပฏิပတိဘာလုပ်ငန်းကိုပဲလှုပ်လှုပ်မဖို့နိဗ္ဗာန်ရာချောင်းအထောက်ပံ့ဖြစ်အောင်လုပ်ရတယ်တဲ့ဒါကြောင့်မို့ဒီလေးချက်ဟာမြတ်စွာဘုရားကသူတော်စင်ဖြစ်ဖို့နောက်ဆုံးယန္တာအရိယာသူတော်စင်တွေဖြစ်ဖို့ဒီဒီလေးပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်အာမခံတော်မူတယ်လို့ဟောကြားခဲ့တယ်ဒါကိုလည်းဘုန်းကြီးကသူတော်ကောင်းဖြစ်ရင်အကြောင်းလေးတန်းဆိုတဲ့တရားနဲ့ဟောကြားပေးခဲ့တယ်နောက်ဆုံးမှဒီယဟန္တာသူတော်ရှင်တွေသောတာပန်သူတော်ရှင်တွေမဖြစ်တော့မှပုထုဇဉ်ချင်းအတူတူငြိမ်းချမ်းတဲ့သူတော်ရှင်ဖြစ်သွားနိုင်တယ်အမမန္တိသိပြီးတော့စစ်မှန်တဲ့ပညာရှင်ဖြစ်သွားနိုင်တယ်ဘွဲ့တိဂရီမြမကဘဲနဲ့စစ်မှန်တဲ့ဝိပဿနာပညာတွေထိရပြီးတော့နောက်ဆုံးမှမဉ္ဇဉ်ဖွဉ္ဇဉ်နဲ့နိဗ္ဗာန်တိမျက်မှောက်ပြုနိုင်တယ်တဲ့အဲ့ဒီလေးချက်ထည့်ရဘုန်းကြီးကယောနိတော်မနတိကာရကိုအကြောင်းကိုဟောမယ်အတင်းအတင်းနှလုံးသွင်းတတ်ဖို့ဆိုတာကဓက္ခံကောင်းဖို့လိုအပ်တယ်ဓက္ခံမကောင်းတဲ့ပုဂ္ဂိုလ်ကအတင်းအတင်းနှလုံးသွင်းတယ်ဆိုရင်အကောင်းကြီးမြင်လို့ချင်းဘာနဲ့သွားတူတယ်လဲဆိုတော့လူတွေတိုင်းဟန်ဆောင်ပြုံးပြတတ်တဲ့ပုဂ္ဂိုလ်နဲ့သွားတူတယ်လူတွေလို့ချင်းပြုံးပြရင်ကောင်းတယ်အကောင်းမြင်တာကောင်းတယ်ဆိုပြီးတော့လူတွေတိုင်းတော့ပြုံးပြပါရဲ့သို့တော့အတွင်ဓက္ခံမကောင်းလို့ချင်းစိတ်စီရင်နာမေတ္တာပြေဝမပါလို့ချင်းဟန်ဆောင်ပြုံးကြီးဖြစ်နေတတ်တယ်ကြာရှည်လည်းမခံတတ်ပါဘူးဒီလိုပါပဲအတင်းတဲ့နှလုံးသွင်းလို့ရှိရင်ကုသိုလ်တွေဖြစ်တယ်မဖို့နိဗ္ဗာန်ထိရတယ်မြတ်စွာဘုရားကတတိယအကြောင်းအင်္ဂါအနေနဲ့ဟောကြားပေးခဲ့တယ်အဲ့တော့အတင်းတဲ့နှလုံးသွင်းရင်ကောင်းတယ်ဆိုပြီးတော့နေရာတကာတိုင်းအကောင်းနေမြင်လို့ရှိရင်ဓက္ခံမပါဘူးဓက္ခံမကောင်းဘူးဆိုရင်သူ့ရဲ့အတင်းတဲ့နှလုံးသွင်းတာဟန်ဆောင်ကြီးတွေဖြစ်နေတတ်တယ်ကုသိုလ်ပါရမီတကယ်တိုးပွားခြင်းမှတိုးပွားတတ်ပါတယ်ဒါကြောင့်အတင်းတဲ့နှလုံးသွင်းတတ်ဖို့ဟာဓက္ခံကောင်းဖို့ရည်ကြီးတယ်တဲ့ဒါကြောင့်သူတော်ကောင်းနဲ့ပေါင်းသင်းယုံနဲ့မပီးသေးပါဘူးသူတော်ကောင်းတရားစကားတွေနာကြားယုံသူတော်ကောင်းနေနဲ့တရားဆွေးနွေးယုံသူတော်ကောင်းနေရေးသားထားတဲ့ကိရိတာကင်းချောင်းစာပေတွေဖတ်ရှုယုံဒါလောက်နဲ့မပီးသေးပါဘူးအဲ့ဒါတွေကိုအကြောင်းပြုပြီးတော့ကုသိုလ်ပါရမီတွေတိုးပွားဖို့မဖို့နိဗ္ဗာန်ရဖို့ဆိုရင်အတင်းတဲ့နှလုံးသွင်းတဲ့ယောနိတော်မနတိကာရရှိရတယ်အတင်းတဲ့နှလုံးသွင်းတတ်ဖို့ဆိုတာလေဓက္ခံကောင်းဖို့လိုတယ်တဲ့ဒါကြောင့်ဘုန်းကြီးကဓက္ခံကောင်းဖို့လိုပါတယ်လို့ဟောကြားပေးရင်ဖြစ်တယ်ပေါ့ဘုန်းကြီးတို့ဓက္ခံမကောင်းတဲ့ပုဂ္ဂိုလ်နဲ့ဓက္ခံကောင်းတဲ့ပုဂ္ဂိုလ်ဟာကွာခြားချက်တွေသိရှိပါတယ်ဥပမာအားဖြင့်သိမ့်ချီပေါက်တယ်ခုခေတ်ဆိုလို့ရှိရင်သိမ့်မောင်းယာချီထောင်ချီပြီးတော့ထီပေါက်တယ်ဓက္ခံကောင်းတဲ့ပုဂ္ဂိုလ်ကြတော့ငါထီပေါက်တယ်ဒီထီပေါက်တဲ့ငွေနဲ့ငါဟာငါကိုကျေးဇူးပြုတဲ့သာသနာကိုငါဘယ်လိုစောင့်ရှောက်ရမလဲငါကိုကျေးဇူးပြုခဲ့တဲ့မျိုးဘာသာသာသနာကိုငါဘယ်လိုများကျေးဇူးဆက်ပြီးတော့ထောက်ပံ့ရမလဲရှင်ရဲ့တို့ကရောက်နေတဲ့ပုဂ္ဂိုလ်တွေကိုငါဘယ်လိုများကူညီနိုင်မလဲငါရဲ့ရက်ရွာပုဂ္ဂိုလ်တွေရဲ့တိညာမြင်မလောက်ငါဘယ်လိုကူညီနိုင်မလဲဆိုပြီးဓက္ခံကောင်းရင်ထီပေါက်တာကိုကြောင်းပြုပြီးတော့ကုသိုလ်မင်္ဂလာတွေဖြစ်ပွားတတ်ပါတယ်ဓက္ခံမကောင်းတဲ့ပုဂ္ဂိုလ်ကြတဲ့လည်းပဲထီပေါက်တာကိုကြောင်းပြုပြီးတော့ဘယ်လိုအိမ်တော်ကြီးတွေဖောက်ပြန်လိုက်မယ်ငွေပေးရင်ဘယ်လိုမျိုးသမီးတွေဖြစ်ဖြစ်ဖြက်စီးလို့ရတယ်ဘယ်ဟိုတယ်ကြီးတွေမှာသွားပြီးတော့ဘလူခန်းခန်းနာနာနေလိုက်မယ်ထီပေါက်တာကိုအကြောင်းပြုပြီးဓက္ခံမကောင်းရင်လည်းအကုသိုလ်တွေဖြစ်သွားတာပါပဲဒီလိုပဲနာရီတစ်ခုကိုအကြောင်းပြုပြီးတော့ဓက္ခံကောင်းတဲ့ပုဂ္ဂိုလ်ကဩသူတော့တည်သွားရှာပြီငါမှာတော့အသက်ရှင်ခွင့်ရှိသေးတယ်အသက်ရှင်ခွင့်ရှိနေတဲ့အချိန်မှာကုသိုလ်ကောင်းမှုတွေအမျိုးဘာသာသာသနာအကျိုးကိုဆောင်ရွက်ခွင့်တွေရှိသေးတယ်ဆိုပြီးတော့နာရီတစ်ခုကိုအကြောင်းပြုပြီးဓက္ခံကောင်းတဲ့ပုဂ္ဂိုလ်ကြကုသိုလ်ပါရမီတွေပြည့်ဝသွားတတ်တယ်တဲ့ဓက္ခဉ္ဇဉ်တဲ့ပုဂ္ဂိုလ်ကကောင်းကောင်းနှလုံးမသွင်းတတ်ဘူး။နာရီကိုမြင်လိုက်တာနဲ့ဟင်းမင်္ဂလာမရှိလိုက်တာ။ငါဒီချိန်ကြီးမှာနာရီနဲ့လာတွေ့ရတယ်လို့ဒါမျိုးတွေအကြောင်းပြုပြီးအကုသိုလ်တွေဖြစ်ပွားလိုက်တာ။ဒါပါလေဓက္ခံကွာခြားတယ်တဲ့ဓက္ခံကောင်းတဲ့ပုဂ္ဂိုလ်ကအသင့်တဲ့နှလုံးသွင်းတတ်တယ်။ဓက္ခံမကောင်းတဲ့ပုဂ္ဂိုလ်ကအသင့်တဲ့နှလုံးမသွင်းတတ်ဘူး။ဒါမျိုးတွေကွာခြားသွားတတ်ပါတယ်တဲ့။ဒါကြောင့်ဘုန်းကြီးကယနေ့ကုသိုလ်ကောင်းမှုပြုကြတဲ့ဆွေမျိုးများဓမ္မမိတ်ဆွေများပါရမီဖြည့်ပဲ့များကိုဘုန်းကြီးအနေနဲ့ဓက္ခံကောင်းဖို့လိုပါတယ်ဆိုတဲ့တရားကိုဟောကြားပေးတာပါ အဲ့တော့ဒီလိုဓာတ်ပြန်ကောင်းမှုလိုတယ်ဆိုတဲ့တရားကိုဟောကြားတဲ့နေရာမှာဘုန်းကြီးကတာရကလေးတွေထောက်ပြပေးမယ်။တာရကလေးတွေထောက်ပြပေးတဲ့နေရာမှာအင်မတန်မှကြီးကျယ်ပါတယ်ဆိုတဲ့စီစဉ်နေကာမဂုဏ်တွေနဲ့ပြည့်စုံနေပြီမဲ့လို့ဓာတ်ပြန်ကောင်းတဲ့ပုဂ္ဂိုလ်ကဒီစီစဉ်နေပေါ်မှာကာမဂုဏ်တွေပေါ်မှာညှီးငွေပြီးတော့တက်မတ်မုန်းမှုမရှိဘဲနဲ့ယဟန္တာဖြစ်သွားတဲ့အကြောင်းနေနောက်ပြီးတော့သူတော်ကောင်းဆိုတဲ့ယန္တာပုဂ္ဂိုလ်ကြီးနဲ့တွေ့ရတယ်သူတော်ကောင်းဆိုတဲ့ယန္တာပုဂ္ဂိုလ်ကြီးရဲ့ဩဝါဒတွေကိုခံယူရတယ်ဒါပေမဲ့လို့ဓက်ခံမကောင်းလို့ရှိရင်လည်းပဲဒီပုဂ္ဂိုလ်မှာအကုသိုလ်တွေဖြစ်ပြီးတော့အဝိဇ္ဇငရဲတိရောက်သွားတတ်တယ်ဒါကြောင့်မို့ဓက်ခံကောင်းဖို့သိတ်လိုအပ်တယ်ဓက်ခံကောင်းလို့ရှိရင်ဘာအာယုံနဲ့တွေ့တွေ့ကုသိုလ်ပါရမီဆိုတာဖြစ်ခွင့်ရှိသွားတယ်ဓက်ခံမကောင်းလို့ရှိရင်ဘာအာယုံနဲ့တွေ့တွေ့အကုသိုလ်တွေဘက်ပဲလှည့်ပြီးတော့ဖြစ်သွားတတ်တယ်ဒါလေးတွေကိုဘုန်းကြီးကတာရကအနေနဲ့နည်းနည်းလေးပြောပြပေးမယ်ပေါ့ဘုန်းကြီးတို့ဘုရားရှင်လက်ထက်တုန်းကဗာရဏသီမြို့မှာယတမျိုးကောင်းတာဆိုတာရှိတယ်နောက်တစ်ချိန်မှာတော့ယတမထေဆိုပြီးမြတ်စွာဘုရားရဲ့မဟာတာဝကစည်ရင်မှာဝင်ခဲ့တယ်ပေါ့အင်မတန်ထင်ရှားကြော်ကြားခဲ့တယ်အဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကမဟာတက္ကရတရား၃ခုနဲ့ကဆုံလာပြည့်နေ့မှာဘုရားဖြစ်သူရောက်တော်မူခဲ့တယ်ဝါဇုလာပြည့်နေ့မှာဓမ္မစကြာတရားဦးဟောခဲ့တယ်။ဝါဇုလာပြည့်ကျော်၅ရက်နေ့ကြတော့ပင်စဝကိ၅ဦးမှုရှိတဲ့နတ်ပြည်မာတွေကိုအနတ္တလက္ခဏာတုပ်ဟောကြားခဲ့တဲ့အခါပင်စဝကိ၅ဦးဟာအတဝောကုန်ခန့်ယဟန္တာရှင်မြတ်ကြီးတွေဖြစ်သွားတော့မဟာတက္ကရတရား၃ခုနဲ့ဝါဇုလာပြည့်ကျော်၅ရက်နေ့မှာလောကမှာယဟန္တာပေါင်း၆ပါးရှိသွားပါပြီ။ဘုရားရှင်ရဲ့ပင်စဝကိ၅ဦးရဲ့အဲ့ဒီလို၆ပါးရှိသွားတဲ့ပေါ့။အဲ့တော့အဲ့ဒီဝါဇုလာပြည့်ကျော်၅ရက်နေ့ညချမ်းချိန်ခါမှာပါရဏတိမြို့မှာယတတထေသားလီဆိုတာတိတ်ပြီးတော့နူညံ့သိမ်မွေတဲ့ပစ္စည်းဥစ္စာတွေတိတ်ပြီးတော့ပေါ်တယ်ယတတထေသားလီရဲ့မိခင်ကသူဇာတာတထေသမီတဲ့ဒါဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေအားလုံးသိကြတယ်ဖျားဖြစ်မဲ့နေ့မှာနုကနာဇွန်းလှူတော်မူလှူတဲ့အတွက်ဖျားလောင်းဟာနုကနာဇွန်း၄၀နဲ့ကိုလုတ်ကိုဖုံးပေးပြီးတော့အဲ့ဒီနေ့မှာဖျားဖြစ်သူရောက်ခဲ့ရတယ်ပေါ့အဲ့တော့အဲ့ဒီသုဇာတာတထေသမီးဟာရှင်ယတရဲ့ရဟန္တာရှင်မြတ်ကြီးရဲ့မေတော်ပါနောက်ပြီးတော့ဗာရဏတိတထေသားနဲ့အကြောင်းပါတော့ဗာရဏတိမြို့မှာနေထိုင်ကြတယ်အဲ့တော့ယတတထေသားလေးဟာသူ့ရဲ့မိဘတွေရဲ့ဆောင်းရှောင်းနဲ့နွေရခါမှာနေတဲ့စံအိမ်ဆောင်းခါမှာနေတဲ့စံအိမ်မိုးခါမှာနေတဲ့စံအိမ်ဒီလိုစံအိမ်၃မျိုးနဲ့လှည့်လည်ပြီးတော့နေရှာပါတယ်အဲ့တော့စိတ်ဓာတ်ကလည်းပဲကောင်းတယ်ပစ္စည်းဥစ္စာလည်းပဲတိတ်ပြီးတော့ချမ်းသာတယ်စိတ်ထားလည်းတိတ်သိမ်မွေ့နူးညံ့တယ်အဲ့တော့သူ့ရဲ့မိဘတွေကလည်းပဲကောင်းကောင်းမွန်မွန်ထားတယ်နောက်ဆုံးဘယ်လောက်ထိထားတယ်လဲဆိုတော့တီးတဲ့မှုတ်တဲ့နုပညာရှင်တွေကအမျိုးသမီးတွေကြီးပဲယောက်ျားမပါတဲ့အမျိုးသမီးတွေကပဲကာရာတီဆိုရာတီမှုတ်တာအားလုံးနုပညာတွေကအမျိုးသမီးတွေကြီးပဲဒီလိုပဲကာမဂုဏ်တွေခံစားပြီးတော့နေတယ်အဲ့မှာဝါဇုလာပြည့်ကျော်၅ရက်နေ့ရောက်တဲ့အခါကျတော့အဲ့ဒီမိုးတွင်းမှာနေတဲ့စံအိမ်မှာသူဟာနေတယ်တဲ့အဲ့ဒီညမှာကြတော့ယတမျိုးသားလေးရပင်မန်းလို့စောစောအစီစီအိပ်ပျော်သွားရှာတယ်စောစောအစီစီအိပ်ပျော်သွားတော့မနဲ့စောစောအစီစီပဲပြန်ပြီးတော့အိပ်ရာကနိုးလာတယ်သူ့ရဲ့ခြံရံဖြစ်တဲ့အနုပညာရှင်ခီတပညာရှင်မျိုးသမီးတွေကလည်းပဲသူတို့ရဲ့ရှင်သခင်အိပ်သွားပြီဆိုတော့သူတို့လည်းပဲပင်မန်းနေလို့ယူဆပါတယ်စောစောအစီစီအိပ်ရာဝင်ကြတယ်ဒါပေမဲ့လို့သူတို့ဟာတချို့ကလည်းပဲစောင်းတီးရဲ့ကြီးတွေလည်းပင်ဒီကျန်းကြားထဲမှာစောင်းကြီးတွေညှက်လို့ကျန်းကြားထဲမှာထက်စီကြီးတွေညှက်လို့တချို့မျိုးသမီးတွေကလည်းပင်မှာမူရိုးစီကြီးတွေဆွဲလို့တချို့မျိုးသမီးတွေကြတော့လည်းပဲဆံမင်းတွေဖို့ယူဖားရနဲ့အိပ်ပျော်နေကြတယ်တချို့ကကြတော့လည်းပဲအာခံတွင်းတွေကအကြီးတွေကြားပြီးတော့အိပ်ပျော်နေတယ်တချို့ကလည်းပဲထပြီးတော့ရောင်းရမ်းပြီးဟိုအော်ဒီအော်အော်နေတယ်အဲ့ဒီချိန်မှာဆီမီးကလည်းပဲတညာလုံးထွန်းထားတော့လင်းထိန်နေတာပဲအဲ့ဒီချိန်မှာဇတမျိုးသားလေးတထေသားလေးကအိယာကနိုးလာတယ်တဲ့နိုးလာတော့ဘုန်းကြီးတို့ပါရမီရှင်ဖြစ်တော့ဓက်ခံကောင်းနေရပါလာတော့ဒီမြင်ခွင်းကြီးကိုကြည့်ပြီးတော့အသင့်တင့်နှလုံးသွင်းတတ်သွားတယ်ဘာဖြစ်လို့လဲဆိုတော့ဓက်ခံကောင်းပါလာလို့ဘလို့နှလုံးသွင်းလဲဆိုတော့ဩသူ့စိတ်ထဲမှာတုတ်တန်ပြင်းကြီးကိုရောက်သွားတယ်လို့တုတ်တန်တစတင်းကျိုင်းဝါကိုရောက်သွားတယ်လို့ခံစားချက်တွေဖြစ်သွားတယ်ညီးငွေသွားတယ်ကြည့်လိုက်ရတာဒီအမျိုးသမီးတွေနုပညာရှင်တွေကိုလည်းပဲသူစိတ်ထဲမှာတုတ်တန်ကအလောင်းကောင်းလေးလိုမြင်လာတယ်။ဒါလေးကိုပြီးတော့ဘုန်းကြီးသုံးသပ်ပြမယ်။ဒါရီယာအုံဖွားဆိုပြီးတော့ယောနိတော်မနတိကာရဖြစ်လာတာမဟုတ်ပါဘူး။ဘုန်းကြီးတို့ပန်းလေးတစ်ပန်းပန်းလေးတစ်ပွင့်ပွင့်ဖို့ရာဆိုတာငုံရာကနေဖူလာတယ်ဖူရာနေပွင့်လာတယ်ဒါသူ့တဘာဝလျောက်ဖြစ်တတ်ပါတယ်။ ဒါပေမဲ့လို့ဓာတ်ခံကောင်းပြီးတော့အသင်းတဲ့နှလုံးသွင်းဖို့ကုသပါရမီတွေဖြစ်ဖို့ရဟန္တာဖြစ်ဖို့ဆိုတာအုံဖွဲ့ဆိုပြီးတော့ဓာတ်ခံကောင်းအောင်လုပ်လို့မရပါဘူး။သူကရှေးဘဝကဘလို့ဓာတ်ခံကောင်းတယ်လုပ်ခဲ့လို့ကုသိုလ်တွေထုံခဲ့လို့ဒီလိုအသင်းတဲ့နှလုံးသွင်းတတ်တယ်လေ။ဒါလေးကိုနောက်ပိုင်းမှာဘုန်းကြီးကသုံးသပ်ပြီးတော့ပြပေးမယ်။ဘုန်းကြီးတို့သူ့လိုကိုယ်လိုပုံကိုမျိုးဆိုလို့ရှိရင်ဒီလိုအာယုံကာမဂုဏ်တွေနဲ့အမျိုးသမီးဒုရိယာနုပညာရှင်တွေနဲ့ဒီလိုနေရတာဆိုရင်ပျော်မှာပေါ့ပျော်လို့တောင်မှကိုယ်အင်းနေမကဘူးပွဲလန်းရှိတဲ့ဈီးသွားပြီးတော့ဩကြဖြစ်ကြကကြခုံကြတချို့နိုင်ငံခြားအထီတောင်မှပွဲလန်းနေသွားပြီးတော့ခံစားကြတာနော်အဲ့ဒီလိုသဘောမျိုးပုထုဇဉ်တွေဟာရှိကြတယ်အဲ့ဒီလိုသဘောရှိတဲ့ပုထုဇဉ်တွေထဲမှာဟောဒီယတအမျိုးသားလေးရလဲပုထုဇဉ်တစ်ယောက်တော့တစ်ယောက်ပဲသို့တော့ဓက်ခံတွေကပါလာတဲ့အခါမှာအသင်းတဲ့နှလုံးသွင်းပြီးတော့တန်ဝေကညံနေရသွားတယ်တုတ်တန်ပြင်းကြီးတွေရောက်သွားတယ်လို့ခံစားလဲရတယ်အဲ့တော့ तू ကနှုတ်ကနေပြီးတော့တန်ဝေကညံဦးစီးပြီးတော့ဘလို့ဥဒန်းကျူးလိုက်တယ်လဲဆိုတော့ဥပဒုဒံဝတ္တဘောဥပတထံဝတ္တဘောတဲ့အမောင်တို့တဲ့နှိမ့်ဆက်လေးစွာနှိမ့်ဆက်ခံရလေးစွာတကားညင်စဲအလေးစွာညင်စဲခံရလေးစွာတကားဒုက္ခတွေနဲ့ရောပြွန်းလေးစွာတကားလို့သူ့မှာဒုက္ခတွေခံစားလိုက်ရတယ်လို့ဖြစ်သွားတယ်။အဲ့ဒီအချိန်မှာသူဟာရွှေဖက်နဲ့ရွှေချင်းနှင်းကိုစီးပြီးတော့ဆင်းပြီးတော့ဖះရှင်တရားဥဟောတဲ့အနတ္တလက္ခဏာသူဟောတဲ့မိဂရာဝန်ကိုသွားတယ်။ဘုန်းကြီးတို့ခုချိန်မှာအိန္ဒိယမှာဗာရာဏသီမြို့ဆိုတာဂင်ဂာမြေဘေးမှာခုချိန်ထိဗာရာဏသီနာမည်နဲ့ရှိပါသေးတယ်။မိဂရာဝန်တော်ကလည်းပဲဖះရှင်တရားဥဟောတဲ့နေရာတွေရှေးအောင်သူတေသနာဌာနကတမတ်ပြီးတော့ခုချိန်ထိလက်တွေ့ရှိနေပါသေးတယ်။ဘုန်းကြီးစိတ်ထင်တော့မိဂရာဝန်နဲ့ဗာရာဏသီဟာ6မိုင်9မိုင်နဲ့ပို့ပြီးတော့မဝေးလောက်ဘူးလို့ယူဆတယ်။အဲ့ဒီလမ်းအတိုင်းထွက်သွားတာတကားဆောင်တဲ့ net တွေအိမ်တကားဆောင်တဲ့ net တွေမြို့တကားဆောင်တဲ့ net တွေကလည်းတကားဖွင့်ပေးကြတယ်။ဘာဖြစ်လို့လဲဆိုတော့ယတအမျိုးသားလေးယဟန်ပြုတဲ့နေရာမှာအန္တရာယ်မဖြစ်ပါစေနဲ့ဆိုပြီးသူတို့ကလည်းပဲပါရမီတွေကလှုံ့ဆော်တဲ့အတွက်ကူညီပေးကြတော့တကားဖွင့်ပေးလိုက်တော့ယတအမျိုးသားလေးကညီငွေပြီးတော့သုတ်တန်ကြီးတွေကနေထွက်ပြေးတဲ့သဘောနဲ့အဲ့ဒီမိဂရာဝန်တော်ကိုရှေ့ရှုထွက်သွားတယ်တဲ့။ဘုရားရှင်ကိုယ်တော်မြတ်ကလည်းပဲယတမျိုးသားလေးကြွတန်းဝင်မှကိုသိတော့အဲ့ဒီတပူအဲ့ဒီဝါဇုလာပြကျော်9ရက်မနေ့အရုံတက်ခါနီးလောက်အချိန်ဖြစ်ပါလိမ့်မယ်6ရက်9ခါနီး9ရက်ကုန်ခါနီးလောက်မှာဘုရားရှင်ကဈဉ္ဉံလျှောက်နေတယ်လွင်တီးကောင်ကြီးပေါ်မှာယတမျိုးသားလေးကိုစောင့်ဆိုင်ပြီးတော့ကြိုဆိုတဲ့သဘောနဲ့ပေါ့ဒါဘုရားရှင်ရဲ့မဟာကရုဏာတော်ဘုန်းကြီးတို့ကုထုဇင်နေတာဆိုလို့ရှိရင်တော့ကိုကျိုးမရှိရင်လောက်ပါဘူးဘာဖြစ်လဲဆိုဒါမျိုးနှလုံးသွင်းရင်သွင်းမှာနော်အဲ့တော့ဘုန်းကြီးတို့ဖះရှင်ရတော့ကိုကျိုးမပါပဲနဲ့ယတအမျိုးသားလေးကြွတန်းဝင်ဖို့အတွက်ဒီလိုပဲဖះရှင်မှာကိုဆင်းရဲမှုဆိုတာတော့ရှိသေးတာပဲအဲ့တော့ဈဉ္ဉံကြွားပြီးတော့စောင့်ဆိုင်တော်မူတယ်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေလည်းဖះရှင်ရဲ့တပည့်ဆိုလို့ရှိရင်ကိုကျိုးမရှိပေမဲ့နှလုံးသားထဲမှာပါရမီတွေပြည့်အောင်ပရာဟိတလုပ်ငန်းဆိုတာလုပ်ကိုလုပ်ရပါတယ်ခုလည်းမြတ်စွာဘုရားပရာဟိတလုပ်ငန်းကိုသူမတူအောင်ကြီးကျယ်လှုပ်ဆောင်တော်မူတဲ့အနေနဲ့ဈဉ္ဉံကြွားတယ်အဲ့တော့ယတမျိုးသားလေးအဝေးကလာတာမြင်တော့မြတ်စွာဘုရားကဈဉ္ဉံအနေဖြင့်ပြီးတော့အဲ့ဒီမှာခင်ထားတဲ့နေရာမှာထိုင်နေတယ်အဲ့တော့ယတလေးရလည်းပဲအမျိုးသားလေးရလည်းပဲစောစောကဥဒန်းစကားလေးကျူးတယ်ဥပဒုဒံဝတ္တဘောဥပတထံဝတ္တဘောအိုချင်းတို့တဲ့နှိမ့်ဆက်လေးစွာနှိမ့်ဆက်ခံရလေးစွာတကားညင်စဲအပ်လေးစွာညင်စဲခံရလေးစွာတကားဒုက္ခတွေနဲ့ရောပြွန်းလေးစွာတကားဆိုပြီးတော့တံဝေကညံနေရပြီးတော့သုတ်တန်နေရနေထွက်ပြေးတဲ့သဘောနဲ့ဒီလိုပဲလှမ်းလာတဲ့ချိန်မြတ်စွာဘုရားကခြေသားယတာတဲ့ဟောဒီနေရာဟာဟောဒီနိဗ္ဗာန်ဆိုတဲ့အရက်ဟာမနှိမ့်ဆက်မခံရဘူးညင်စဲမခံရဘူးဒုက္ခတွေနဲ့မရောပြန်ဘူးဒီလာခဲ့တဲ့တင့်ကိုငါဘုရားတရားဟောတော်မူမယ်ဆိုတော့အဲ့မှာချက်ချင်းပဲဝမ်းသာရှင်ပြတက်ကြွသွားခဲ့တယ်။အော်ဒီနေရာဒီဌာနကအနှိမ့်ဆက်မခံရဘူးတဲ့ဒီနေရာဒီဌာနကညှင်းဆဲမခံရဘူးဒုက္ခတွေနဲ့ရောပြန်မနေဘူးတဲ့ဒီလိုလဲပဲကြားလိုက်ရောရှင်လန်းတက်ကြွဆိုတဲ့မြတ်စွာဘုရားရှိတဲ့ဤသွားထီချင်းချင်း၅ပါးနဲ့ရှစ်ခုတင်းတင်းလျောက်ပဲတကူသောရံမှာထိုင်တော့ဘုရားရှင်ကဒါနကထာပထမဒါနအကြောင်းအရာလေးတွေဟောတယ်သီလကထာကိုချင်းသီလကောင်းဖို့အကြောင်းလေးတွေဟောတယ်နောက်ဆုံးတော့တစ္ဆာ၄ပါးတရားကိုဟောလိုက်တာအဲ့ဒီမှာယတမျိုးသားလေးသောတာပန်အရိယာသူတော်စင်ဖြစ်သွားတယ်တဲ့ဒါလေးတွေကအကြောင်းရင်းကစောစောလိုပေါ့နော်သူများတွေမမောနေတဲ့ကာမဂုဏ်တွေကိုစီးစိမ်တွေကိုသူ့အနေနဲ့ညင်းဝေးတယ်ဆိုတာအသင့်တဲ့နှလုံးသွင်းလို့ဘုန်းကြီးတို့စီးစိမ်ဥစ္စာတွေနဲ့တွေ့လို့ရှိရင်လူတိုင်းလူတိုင်းအကုသိုလ်တွေဖြစ်တဲ့အချိန်မှာယတမျိုးသားလေးမှာကုသိုလ်ပါရမီတွေကဖြစ်သွားတယ်ဒါကဓက်ခံကောင်းခဲ့လို့ဆိုတာပြီးရင်ဆက်ဆက်ပြီးတော့ပြန်ပြောပြပေးမယ်အ အဲ့တော့ယတာမျိုးသားလေးသောတာပန်ဖြစ်တဲ့အချိန်မှာပဲပျောက်သွားတဲ့အချိန်မှာပဲအိမ်မှာကတော်တော်ကိုပဲဟွာဖြစ်သွားတယ်။ตาမတွေ့တဲ့အတွက်မိခင်ကြီးမှာဒုက္ခတော်တော်ရောက်လာတယ်။အဲ့တော့အိမ်ပေါ်မှာတက်ကြည့်တော့ตาကိုမတွေ့တော့တထေးကြီးတွေ့တယ်တထေးတဲ့တင့်ရဲ့ตาယတာမရှိတော့ဘူးဆိုပြီးတော့အင်မတန်မှဝမ်းနွယ်တယ်ငိုကြွေးတယ်သဘောလေးနဲ့တိတ်ဒုက္ခဝေဒနာတွေကိုခံစားပြီးတော့ပြောလိုက်တော့တထေးကြီးကလည်းပဲသူ့ရဲ့ဇနီးတယ်ตาပျောက်သွားတဲ့အတွက်ဒုက္ခတွေဝေနေတော့အရက်လေးမျက်နှာကိုမြင်းစည်းဓမ္မန်လေးဆေးလွတ်ကိုယ်တိုင်လည်းပဲမနေသာတော့ဟိမွန်တာစောစောပြောတယ်မိဂရာဝန်တော်ပေါ့မိဂရာဝန်တော်ရှိတဲ့ဘက်ကိုသွားတော့ယတာမျိုးသားလေးစီးသွားတဲ့ရွှေဖနက်ခြေရာလေးတွေကိုတွေ့တော့ခြေရာတိုင်းလိုက်သွားခဲ့တယ်။အဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကလည်းပဲအဝေးကယတာရဲ့ဖခင်တထေးကြီးလာတာမြင်တော်မူတော့တကိုးအဋ္ဌိပတ်တကူဖန်ဆင်းလိုက်တယ်။ဘလို့ဖန်ဆင်းလဲဆိုတော့ဒီနေရာမှာထိုင်နေရင်းနဲ့တထေးကြီးကသူ့ရဲ့သားဖြစ်တဲ့ယတာအမျိုးသားလေးကိုမမြင်အောင်ဆိုပြီးတကိုးဖန်ဆင်းလိုက်တယ်။မြင်သွားလို့ရှိရင်တရားဟောလို့ရမှာမို့သားပေါ်မှာစိတ်တွေဇောကပ်ပြီးတော့အိမ်ပြန်ခေါ်သွားမဲ့သဘောရှိတော့တရားကောင်းကောင်းနားနိုင်မှာမဟုတ်ဘူး။အဲ့တော့တထေးကြီးကလည်းပဲမြတ်စွာဘုရားနဲ့ရောက်လာတော့ရှစ်တော်မခိုးသေးပါဘူး။အရှင်ဘုရားတဲ့ယတအမိရှိတဲ့အမျိုးသားလေးကိုတွေ့မိပါသလားဘုရားလို့မေးလိုက်ပါတယ်။အဲ့တော့ဘုရားရှင်ကတထေးတဲ့ဒီနေရာမှာထိုင်နေရင်တော့ဒီနေရာမှာထိုင်နေတဲ့ယတအမျိုးသားကိုတွေ့ကောင်းတွေ့နိုင်ပါတယ်လို့မယုံမလွန်ဘုရားရှင်ကပြန်လည်မိန်ကြားလိုက်တော့အော်ဒီနေရာမှာထိုင်နေရင်တော့ယတမျိုးသားလေးကိုတွေ့နိုင်တဲ့ငါရဲ့သားလေးကိုတွေ့ခွင့်ရနိုင်တဲ့ဆိုပြီးသူကလည်းပဲရှင်လန်းတက်ကြွပြီးတော့မြတ်စွာဘုရားကိုအဲ့ဒီကြမ်းမှာထီချင်းကြီး၅ပါးနဲ့ရှစ်ခုတင်းတင်းလျောက်ပဲတခုတော့ရဲ့မာထိုင်ဘုရားရှင်ကရှင်းနည်းတူတရားဟောတော်မူပြီးတော့သစ္စာ၄ပါးတရားကိုဟောတော်မူလိုက်တာအဲ့မှာဖခင်ဖြစ်တဲ့တထေးကြီးဟာလည်းပဲသောတာပန်အရိယာသူတော်စင်ဖြစ်သွားတယ်တဲ့ပြီးတော့ဘုရားတရားတန်ခါကိုပါးစပ်နဲ့ထုတ်ဖော်ပြီးတော့ဗုဒ္ဓံတရဏံကိစ္ဆာမိဓမ္မန္တရဏံကိစ္ဆာမိတန်ခန္တရဏံကိစ္ဆာမိဆိုပြီးတော့ပထမဆုံးစကားသုံးခုကိုလျှောက်ထားပြီးတော့ဥပါတကပထမဆုံးဥပါတကဖြစ်သွားတယ်။ဘုန်းကြီးတို့သာသနာ့တမိုင်းမှာပထမဆုံးဒီလိုဗုဒ္ဓံတရဏံကိစ္ဆာမိစတဲ့စကားသုံးခုကိုရွတ်ဆိုပြီးတော့ဥပါတကဗုဒ္ဓဘာသာဝင်အစ်စ်ဖြစ်သွားတဲ့အမျိုးသားတွေထဲမှာယတရဲ့ဖခင်တထေးကြီးကပထမဆုံးဥပါတကတဲ့။အဲ့တော့သောတာပန်ဖြစ်သွားတဲ့အချိန်မှာဘုန်းကြီးတို့ယတအမျိုးသားလေးကလည်းယဟန္တာဖြစ်သွားတယ်ဘာဖြစ်လို့လဲဆိုတော့သူ့ရဲ့ဖခင်ကြီးကိုဟောကြားနေတဲ့တရားကိုသူကလိုက်ပြီးတော့သူသိမြင်ခဲ့တဲ့သစ္စာလေးပါးတရားကိုပဲပြန်ပြီးတော့ရှုမှတ်ခြင်းချင်းပွားများလိုက်တာမြတ်စွာဘုရားကယတရဲ့ဖခင်ကြီးကိုတရားဟောတယ်အဲ့တော့သူကလည်းပဲတရားနာရင်းနဲ့သူသိမြင်ပြီးတဲ့သစ္စာလေးပါးတရားကိုပြန်ပြီးတော့ရှုမှတ်ခြင်းချင်းပွားများလိုက်တာအဲ့ဒီမှာအာတောကုန်ကံယန္တာဖြစ်သွားတဲ့ဖခင်ကြီးကသောတာပန်ဖြစ်တဲ့အချိန်သားဖြစ်တဲ့ယတမျိုးသားလူ့အကြောင်းဘဝနဲ့ယန္တာဖြစ်သွားခဲ့ပါတယ်ယန္တာဖြစ်သွားတော့ဘုရားရှင်ကိုယ်တော်မြတ်ကတကိုးကိုပြန်ပြီးတော့ရုပ်သိမ်းလိုက်တယ်။ဘာဖြစ်လို့လဲဆိုတော့ယန္တာဖြစ်သွားပြီဆိုရင်ရှေးတုန်းကလိုကာမဂုဏ်ခံစားဖို့ရမဖြစ်နိုင်တော့ဘူး။ဖခင်ကြီးပြန်ခေါ်ပြီးမဲ့အိမ်လိုက်သွားဖို့ကာမဂုဏ်ခံစားဖို့ဆိုတာလုံးဝမဖြစ်နိုင်တော့ဘူး။ကိလေသာတွေကကုန်နေပြီ။ဒါကြောင့်တကိုးတော်ကိုရုပ်သိမ်းလိုက်တယ်။ရုပ်သိမ်းလိုက်တဲ့နေ့တည်းပဲနဲ့ဖခင်ကြီးရဲ့သားကိုမြင်တွေ့ခွင့်ရသွားတော့ချက်သားယတာတဲ့တင့်ရဲ့မိခင်ကြီးဟာတောကဝန်းနေမှုတွေပရိဒေဝငိုကြွေးမှုတွေနောက်ပြီးတော့ဆက်ပြီးတော့တွေးကြည့်လိုက်လို့ရှိရင်ငိုကြွေးမှုဝန်းနေမှုတွေရှိနေမှာတော့ကိုယ်ဆင်းရဲမှုစိတ်ဆင်းရဲမှုတွေ ਨੇ ပြည့်နေတယ်တဲ့တိတ်ပြီးတော့ပြင်းပြင်းပြပြဝေဒနာတွေခံစားနေရပါတယ်တင့်ရဲ့မေတော်ကြီးရဲ့အသက်ကိုပေးလိုက်ပါချစ်သားလို့ဒီလောက်ပဲနုနုညံ့ညံ့ပြောလိုက်တယ်သူကလည်းပဲတရားထူးရသွားပြီဆိုတော့တန်ရောစင်တွေဟာဒင်းပြည့်ကြက်ပြည့်မရှိတော့ပါဘူးပေတန်းတဲ့လောက်ပဲဒီပြီးသွားပြီတရားကိုလည်းပဲမြင်သွားပြီဆိုတော့တင့်ရဲ့မေတော်ကြီးကိုအသက်ပေးလိုက်ပါတဲ့ဆိုလိုတာကအိမ်ပြန်ပြီးတော့လိုက်ခဲ့ပါအောင်လို့ညင်ညင်သာသာလေးပဲပြောဆိုလိုက်ပါတယ်အဲ့တော့ယတမျိုးသားလေးကယဟန္တာရှင်မြတ်ကြီးဖြစ်သွားပြီဆိုတော့အိမ်လိုက်လို့မဖြစ်တော့ကာမဂုဏ်ကြီးခံစားဖို့ရလုံးဝမဖြစ်နိုင်တော့ဒီတော့မြတ်စွာဘုရားကိုမော်ပြီးတော့ကြည်လိုက်တယ်တဲ့မြတ်စွာဘုရားကိုစစ်ကူတောင်းလိုက်တဲ့သဘောပေါ့အဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကပုံနာကြီးကိုမင်ကြားတော်မူတယ်ပုံနာတဲ့ငါဘုရားမင်ကြားတော်မူမဲ့စကားကိုသင်ဘယ်လိုမှတ်တင်တယ်လဲတဲ့အဲ့တော့ပုဂ္ဂိုလ်တယောက်ဟာတဲ့တင့်လူပဲသစ္စာလေးပါးတရားကိုသိမြင်ထားတယ်။အဲ့ဒီပုဂ္ဂိုလ်တယောက်ဟာတင့်သည့်သစ္စာလေးပါးတရားကိုသိမြင်တယ်လို့တေခါပုဂ္ဂိုလ်ရဲ့ဥစ္စာဖြစ်တဲ့ဉာဏ်အမြင်နဲ့သစ္စာလေးပါးတရားကိုသိမြင်ပြီးပြီတဲ့သူသိမြင်ပြီးတဲ့သစ္စာလေးပါးတရားကိုပြန်ပြီးတော့ရှုမှတ်ခြင်းချင်းပွားများလိုက်တာအာတောကုန်ကံယန္တာဖြစ်သွားတယ်တဲ့။အဲ့ဒီယန္တာဖြစ်သွားတဲ့ပုဂ္ဂိုလ်တယောက်ဟာရှင်းတုံးကလူဘဝတုံးကကာမဂုဏ်ကြီးခံစားတယ်လို့လူဘဝကာမဂုဏ်တော်တွေပြန်သွားပြီးတော့ကာမဂုဏ်ကြီးခံစားဖို့ရာဆိုတာဖြစ်နိုင်ပါဦးမလားတထေဆိုတော့တထေကနားလေသွားပြီ ူတောင်မှကိလေသာလေးနဲ့ကင်းသွားတာနဲ့ဒီအာယုံတွေကိုတော်တော်ပါသွားတယ်အဲ့တော့သူ့ရဲ့သားဟာပုဂ္ဂိုလ်တယောက်ဟာကိလေသာတွေလုံးဝကုန်စင်တဲ့ရဟန္တာဖြစ်ပါတယ်ဆိုရင်ကာမဂုဏ်ခံစားဖို့ဆိုတာမဖြစ်နိုင်တော့အဲ့တော့မှန်ပါဗျာတဲ့ကာမဂုဏ်ခံစားဖို့ဆိုတာမဖြစ်နိုင်တော့ပါဘူးဖေဟာလို့ပြန်လျှောက်လိုက်တယ်အဲ့တော့မှမြတ်စွာဘုရားကပြန်လည်မြင်ကြတယ်တတိတဲ့သင်ဟာတစ္ဆာလေးပါးတရားကိုသိမြင်တယ်လို့ပဲဟောဒီယတအမျိုးကောင်းသားလေးဟာလည်းပဲတက္ကပုဂ္ဂိုလ်ရဲ့ဥစ္စာဖြစ်တဲ့ဉာဏ်အမြင်နဲ့တစ္ဆာလေးပါးတရားကိုထိုးထွင်း၍သိပြီးပြီတဲ့သူသိပြီးတဲ့တစ္ဆာလေးပါးတရားကိုပဲပြန်လည်ပြီးတော့ရှုမှတ်ခြင်းချင်းပွားများလိုက်တဲ့အာတောကုံကံယန္တာဖြစ်သွားပြီအဲ့တော့ယတမျိုးသားလေးရဲ့ယန္တာဖြစ်သွားတဲ့အတွက်ရှေးတုန်းကကာမဂုဏ်လေးခံစားတယ်လို့လူဘဝကာမဂုဏ်တော့တဲ့ပြန်ဝင်ပြီးတော့ကာမဂုဏ်လေးခံစားဖို့ဆိုတာမဖြစ်နိုင်တော့ဘူးဆိုတော့တထေကြီးကတော်တော်ကိုသဘောပေါက်သွားတယ်ဇူကြီးမခေါ်တော့အဲ့တော့ဘာလျှောက်တယ်လဲဆိုတော့မှန်ပါဗျာတဲ့ယတမျိုးသားလေးဟာကိလေသာအတော်တရားတွေကုန်ခန်းပြီးတော့ယန္တာဖြစ်သွားတဲ့အတွက်သူ့မှာပိဿုပံတမလွန်နှစ်တန်သောအကျိုးစီးပွားတွေကိုရတော်ပါပြီတဲ့လူအဖြစ်ကိုလည်းပဲအရတော်ပါပြီတဲ့မြတ်စွာဘုရားဆိုပြီးယတရဲ့ဘဝကိုအာရပါရလူဖြစ်ရကြိုးနှက်ပါပြီတဲ့ဆိုပြီးတော့တထေကြီးကလျှောက်တယ်လျှောက်ပြီးတော့မနဖန်မှာယတမျိုးသားလေးကိုပိဿာတမနယဟန်နောက်လိုက်ယဟန်ဖြစ်နေခေါ်ပြီးတော့တပည့်တော်ရင်ကိုဆွမ်းဆွားကြွတော်မူပါလို့တထေကြီးကဖိတ်တော့မြတ်စွာဘုရားလည်းငြိမ်ငြိမ်လေးနေပြီးတော့လက်ခံတော်မူလိုက်ပါတယ်အဲ့တော့တထေကြီးကလည်းပဲစီစဉ်စရာရှိဖို့ရှိတဲ့အတွက်အိမ်ပြန်သွားတယ်ပေါ့အဲ့ဒီအချိန်ကျမှယတမျိုးသားလေးရဲ့ယဟန်နာတော်ဖြစ်နေပြီသို့တော်ယဟန်တော်မဖြစ်သေးဘူးလူ့ကြောင့်ဘဝနဲ့ယဟန်နာဖြစ်နေတဲ့အတွက်မြတ်စွာဘုရားဓမ္မရှင်ယဟန်ပြုဖို့ခွင့်တောင်းတယ်အဲ့တော့မြတ်စွာဘုရားကအေယိဘိက္ခုသွာခတောဓမ္မောစရာပြမ္မာစရိယံတမ္မာဒုက္ခတအန္တကရိယာယာတိဘုရားရှင်ကလက်ကလေးဆန်တန်းတော်မူပြီးတော့ချက်သားယဟန်နဲ့လာခဲ့ယဟန်လာခဲ့ဆိုခေါ်လိုက်တယ်ခေါ်ပြီးတော့ငါဖေရတရားတွေကိုကောင်းစွာဟောထားတယ်ဆင်းရဲဒုက္ခတွေချုပ်ငြိမ်းရာနိဗ္ဗာန်ကိုမျက်မှောက်ပြုဖို့အတွက်မြတ်သောကျင့်ကိုကျင့်ပါလို့မြတ်စွာဘုရားကယဟန်လာခဲ့လို့ခေါ်တော်မူလိုက်တဲ့တည်းပြိုင်နဲ့ဆံမုတ်စိတ်ကျင်းဆွဲတရားကင်းပြောက်ဖန်ရင်နဲ့ဆိုးထားတဲ့သင်္ကန်းတွေဝတ်ရပြီးသားယဟန်တွင်အလိုလိုဖြစ်သွားတယ်တဲ့ဒါကလည်းပဲဘုန်းကြီးတို့သင်္ကန်းလှူရခြင်းရဲ့အကျိုးပါသင်္ကန်းလှူခဲ့တဲ့ပုဂ္ဂိုလ်တွေဟာဘုရားရှင်လက်ထက်မှာအမျိုးသားတွေလားဖြစ်ပြီးတော့ယဟန်ပြုခြင်းမှာတည်းဆိုရင်သင်္ကန်းပရိက္ခရာဝယ်စရာမလိုဘူးတဲ့သူသင်္ကန်းလှူခဲ့တဲ့ကုသိုလ်ကြောင့်မြတ်စွာဘုရားကယဟန်လာခဲ့လို့ခေါ်လိုက်တာနဲ့တကယ်နဲ့ယဟန်ဖြစ်သွားတဲ့ပရိက္ခရာတွေရှာစရာမလိုဝယ်စရာမလိုအဲ့ဒါသင်္ကန်းလှူရခြင်းရဲ့အကျိုးတဲ့အမျိုးသမီးတွေအတွက်ကတော့သင်္ကန်းလူလို့ရှိရင်ဝိတာခါတို့လူတိမ်ပေါင်း900လောက်တန်းတဲ့မဟာလတ္တာတန်စာကြီးတွေကိုရတတ်တယ်တဲ့ဒါအမျိုးသမီးတွေရတဲ့ကျိုးကတိမ်900လောက်ထိုက်တန်းတဲ့ဝိတာခါကြောင်းအမကြီးဝတ်တဲ့တန်စာမျိုးကိုရလေရှိတယ်အမျိုးသားတွေကတော့အေအီဘိက္ခုမြတ်စွာဘုရားကယဟန်လာလောလို့ခေါ်လိုက်တာနဲ့လူအသွင်ပျောက်ပြီးတော့ယဟန်ဖြစ်သွားတယ်ဒါကသင်္ကန်းယခုလိုသင်္ကန်းတွေလှူရခြင်းရဲ့အကျိုးကျေးဇူးတရားတွေပါအဲ့တော့ယဟန်နာလည်းပဲဖြစ်သွားတော့လောကမှာယဟန်နာပေါင်း9ပါးရှိသွားပြီမြတ်စွာဘုရားရဲ့ပင်စဝကီ5ဦးရဲ့နောက်ပြီးတော့ယတမထေရဲ့ဆိုတော့ယဟန်နာ9ပါးပေါ်ထွန်းသွားခဲ့ပြီအဲ့တော့နောက်ရကြတော့ဘုရားရှင်ကိုယ်တော်မြတ်ကယတယဟန်နာရှင်မြတ်ကိုပိဿာတမနနောက်လိုက်ယဟန်ဖြစ်နေခေါ်ပြီးတော့တထေအိမ်ကိုဆွမ်းစားကြွတယ်ကြွတဲ့အခါမှာဆွမ်းကိုယင်မဖုံးပေးဘဲနဲ့တရားဟောပြီးတော့တစ္ဆာလေးပါးတရားကိုအဓိကထားဟောလိုက်တာအဲ့ဒီမှာယတရဲ့မိခင်ရောယတရဲ့ဇနီးဟောင်းရောအာလုံသောတာပန်ဖြစ်သွားတယ်သူတို့လည်းပဲဗုဒ္ဓံတရဏံကိစ္ဆာမိစတဲ့တရဏဂုံ၃ပါးကိုပထမဆုံးချိန်ရွတ်ဆိုပြီးတော့ဥပါတိကာမတွေဖြစ်သွားတယ်တဲ့အမျိုးသမီးတွေထဲမှာတော့ဟောဒီဗုဒ္ဓံတရဏံကိစ္ဆာမိစတဲ့ဇကာ၃ခုကိုရွတ်ဆိုပြီးပထမဆုံးဥပါတိကာမဗုဒ္ဓဘာသာဝင်တွေဆစ်ဆစ်ဖြစ်သွားတာရှင်ယတရဲ့မေတော်သူဇာတာတထေသမီးနဲ့ရှင်ယတရဲ့ဇနီးဟောင်းသူတို့နှစ်ယောက်ကပထမဆုံးအမျိုးသမီးတွေဖြစ်သွားခဲ့ပါတယ်အဲ့တော့ရှင်ယတကိုအကြောင်းပြုပြီးတော့เนาะမိခင်ရောဖခင်ရောဇနီးဟောင်းရောသူတော်ကောင်းတွေဖြစ်သွားပြီသူတော်စင်တွေဖြစ်သွားခဲ့ပြီနောက်ထပ်ဘာအကျိုးကျေးဇူးတွေလာသေးလဲဆိုတော့ဗာရာဏစီမြို့မှာရှင်ယတရဲ့တငယ်ချင်းဟောင်းတွေပေါ့လူဘဝတုန်းကတငယ်ချင်းဖြစ်တဲ့တထေသား၄ယောက်ကလည်းပဲတရင်တွေကြားကြတယ်ဘယ်လိုကြားလဲဆိုတော့ယတမျိုးသားလေးဆံမုတ်စိတ်တွေကိုပယ်ပြီးတော့ဖန်ရင်နဲ့ဆိုးထားတဲ့ဝတ်တွေကိုဝတ်သွားတဲ့ရှင်ရန်ပြုတ်သွားတဲ့တရင်အထူးထူးဆန်းဆန်းကြားရတယ်။သူတို့မျိုးမှာကယတဆိုတာကတထေသားရုပ်ရည်ရလည်းပဲအင်မတန်ချော်မော်လှပပစ္စည်းဥစ္စာလည်းပဲတိတ်ကြီးကျယ်တယ်။မျက်နှာကြီးရဲ့သားအင်မတန်မှစိတ်ကောင်းရှိတဲ့ပုဂ္ဂိုလ်ယဟန်ပြုတ်သွားတယ်ဆိုတော့တထေသားလေးယောက်တငယ်ချင်းလေးယောက်ကထူးဆန်းသွားတယ်။အဲ့တော့သူတို့ကဘယ်လိုတွေးကြတယ်လဲဆိုတော့ ကျတာမျိုးသားလေးဟာတဲ့ဆံမုတ်စိတ်ကျင်းသွဲတွေကိုရိတ်ပယ်ပြီးတော့ဖန်ရင်နဲ့ဆိုးထားတဲ့ဝတ်ကိုဝတ်ပြီးတော့ရှင်ပြူသွားတယ်။အဲ့တော့ယတအမျိုးသားတငယ်ချင်းဖြစ်တဲ့ယတယဟန်တူရာဖြစ်တဲ့သာသနာဟာအောက်တန်းစားတော့မဖြစ်နိုင်ဘူး။အဲ့တော့ယတအမျိုးသားတငယ်ချင်းလည်းမျက်မျက်နုံနုံခံယူသွားတဲ့ရှင်ယဟန်အဖြစ်ဟာလည်းအောက်တန်းစားတော့မဖြစ်နိုင်ဘူးလို့တွေးပြီးတော့သူတို့လည်းပဲမြို့ကိုလိုက်သွားကြတယ်။မြို့ကနေပြီးတော့မိဂရာဝန်တော်ကိုလိုက်သွားတယ်။အဲ့တော့ယတမျိုးယတမထေရသူတို့ကိုမြတ်စွာဘုရားတန်ခေါ်တယ်ပထမတရားဟောလိုက်တာသောတာပန်ဖြစ်နောက်ယဟန်ဖြစ်တောင်းယဟန်ကိုသူတို့လည်းအေဟိဘိက္ခုဖြစ်နေယဟန်ပြုကြတယ်နောက်မြတ်စွာဘုရားဆက်လက်ပြီးတော့စုံမလိုက်တာအဲ့ဒီ၄ပါးလုံးယဟန်နာရှင်မြတ်ကြီးတွေဖြစ်သွားတယ်တဲ့အဲ့တော့ယဟန်နာပေါင်း၁၁ပါးရှိသွားပြီနောက်ဒီလိုပဲယတရဲ့တငယ်ချင်းမျိုးသားတွေတော့မဟုတ်ပေါ့တော်စနေဘုတ်ဂျွာကြီးတွေမှာနေထိုင်တဲ့တငယ်ချင်း90ဆွေကြီးမျိုးကြီးတွေရဲ့ပုံကူတွေလည်းဒီလိုပဲသတင်းကြားပြီးတော့လိုက်သွားတယ်ရှင်ဤသူတငယ်ချင်းလေးယောက်လို့ပဲသူတို့လည်းပဲယဟန်ပြုပြီးတော့နောက်ဆုံးယဟန်နာရှင်မြတ်ကြီးတွေဖြစ်သွားတယ်တဲ့အဲ့တော့တငယ်ချင်းတွေက54ယောက်ရှင်ယတာယောဆိုရင်55ပါးနောက်မြတ်စွာဘုရားဖရာရှင်အဲ့တော့အရုံ6ပါးအလုံးဆိုရင်ယဟန်နာပေါင်း61ပါးဖြစ်သွားခဲ့ပါတယ်ဒီနေရာမှာဘုန်းကြီးကောက်ချက်လေးတူတောင်မျိုးဆရာတော်ဘုရားကြီးရဲ့အကြောင်းလေးနဲ့ဆက်နွယ်ပြီးတော့နည်းနည်းလေးပြောပြခြင်းလေးတယ်ဘာလဲဆိုတော့ဘုန်းကြီးတို့ခုကြည့်နော်ယတရဲ့တငယ်ချင်းမျိုးသားက၄ယောက်ရွာကြီးမှနေတဲ့အင်မတန်မှဆွေကြီးမျိုးကြီးတွေကတငယ်ချင်းက90အလုံး54ယောက်သူတို့လိုက်ပြီးတော့ယဟန်ပြုသွားကြတယ်ယဟန်ပြုသွားပြီးတော့ယဟန်နာရှင်မြတ်တွေဖြစ်သွားကြတယ်အဲ့တော့ဘာဖြစ်လို့လဲမင်းသူတို့ကယတမျိုးသားလေသူတို့အင်မတန်ထင်ကြီးတဲ့သူတို့အင်မတန်လေးစားတဲ့မျိုးရဲ့မျက်နှာဖုံးဖြစ်တဲ့ယတမျိုးသားယဟန်ပြုသွားတဲ့အတွက်သူတို့ကသာသနာဟာအောက်တန်းကျတဲ့သာသနာတော့မဖြစ်နိုင်ဘူးယဟန်ဖြစ်ဆိုတာလည်းပဲအောက်တန်းကြတဲ့ဟာတော့မဖြစ်နိုင်ဘူးလို့ယူဆပြီးတော့သူတို့ဘာလုပ်ကြတယ်လဲယဟန်ပြုပြီးတော့ယဟန်နာရှင်မြတ်ကြီးတွေဖြစ်သွားတယ်အဲ့တော့ဘုန်းကြီးတို့သာသနာတော်မှာအနေထိုင်ကောင်းဖို့ဆွေကောင်းမျိုးကောင်းတွေဖြစ်ဖို့နောက်ဆုံးမှာပြည့်စုံမရှိနဲ့ဟိုအနေထိုင်ကောင်းပြီးတော့လူအများလေးစားလုပ်တဲ့အကျင့်စာရိတ္တရှိဖို့ဆိုတာလိုအပ်တယ်ဒါမှဘာဖြစ်လဲဘာသာကြားတွေရောဘာသာမဲ့တွေရောဗုဒ္ဓဘာသာဝင်ဖြစ်ပြီးသားတွေရောသာသနာတော်ကိုအထင်ကြီးလေးစားမယ်အထင်ကြီးလေးစားမှစီးကပ်မယ်စီးကပ်မှတရားနာခွင့်ရမယ်တရားနာခွင့်ရမှတရားရှုမှတ်ခွင့်တွေလက်တွေ့ကျင့်သုံးခွင့်တွေရပြီးတော့ပါရမီတွေပြည့်နိဗ္ဗာန်ရောက်မှာပေါ့ဒါကြောင့်မို့သာသနာတော်မှာနေတဲ့ပုဂ္ဂိုလ်တွေဟာသူများလေးစားနိုင်လောက်တဲ့အနေအထိုင်သူများလေးစားနိုင်လောက်တဲ့အရေးချင်းတွေရှိရတယ်ဆိုတာဒါကောက်ချက်ချလို့ရသွားပါတယ်ဒါကြောင့်ခွန်ကြီးတို့တောင်မြို့မာကနုံဆရာတော်ဘုရားကြီးကဟိုးရှေ့ပိုင်းတော့ခွန်ကြီးတို့ခန္ဓာယုံမရောက်ခင်တုန်းကတန်ခါလက်ခံတဲ့အခါမှာတရားဝင်စီမင်းဥပဒေမထုတ်ပေမဲ့ဘလို့ရွေးပြီးတော့လက်ခံလဲဆိုတော့ရုပ်ရည်တန်တာလေးတွေကိုလက်ခံတယ်လို့ဘုန်းကြီးတို့ကြားခဲ့ဘူးတယ်ဆရာတော်ဘုရားကြီးကလည်းဒီဝတ္ထုကြောင်းလေးတွေကိုသုံးသက်ပြီးတော့ဒါမျိုးလောက်တာလို့ဘုန်းကြီးကတော့ယူဆပါတယ်ဘာဖြစ်လို့လဲဆိုတော့ရုပ်ရည်တန်တာလေးတွေမိမိတို့လက်ခံလိုက်တယ်ပေါ့ဆရာတော်ဘုရားကြီးကအဲ့တော့ဘာဖြစ်လဲဆိုတော့သာသနာတော်မှာရုပ်ရည်လေးပဲတန်နေအနေထိုင်လေးတွေလည်းပဲကောင်းနေပညာတွေလည်းပဲတက်တယ်ဆိုရင်အလုံးကသာသနာတော်ဆိုတာကတတိတွေရောယာထူးကြီးတဲ့ပုဂ္ဂိုလ်တွေရောနိုင်ငံသားတွေရောစိတ်ဝင်စားပြီးတော့လာကြတာအဲ့တော့အနေထိုင်မကောင်းပါဘူးဆိုလို့ရှိရင်ဘယ်သူကလေးစားမလဲဘယ်သူကလာပြီးတော့ဗုဒ္ဓဘာသာဝင်ဖြစ်ခံယူမလဲဒါလေးတွေကိုချင်းစာကြည့်ပေါ့အနေထိုင်မကောင်းတဲ့နေရာတို့ဒါမှမဟုတ်လည်းပဲခန္ဓာကိုယ်ကဘုန်းကြီးတို့ယောဂါတွေဆွဲကပ်နူနာယောဂါတွေဆွဲကပ်နေတဲ့ဆရာတော်တွေတို့ဆိုရင်ဘယ်သူကလာပြီးတော့ထင်ကြီးပြီးတော့လေးလေးစားစားဆီးကပ်မလဲမသိကတော့အတိညာဉ်ဘယ်လိုလုပ်ရမလဲအတိညာဉ်မရလို့ရှိရင်ဘယ်လိုလုပ်ပြီးတော့ဘုန်းကြီးတို့သာသနာနဲ့တွေ့ရကြုံနဲ့မလဲဒါကြောင့်ပါရမီတွေဖြည့်ဖို့မတ်ဖို့နိဗ္ဗာန်ရဖို့ဆိုတာအထင်ကြီးလေးစားလောက်တဲ့ရုပ်ရည်ဥပရိတို့အနေအထိုင်းတို့အပျောဆိုးတို့ပညာရည်တို့ရှိဖို့ ਆ လေအထိုက်လျောက်လိုအပ်တယ်ဆိုတာဒါကိုပြောတာပါဒါကြောင့်ဘုရားရှင်ကိုယ်တော်မြတ်ကဘုန်းကြီးတို့ဝီနည်းသိက္ခာပုဒ်တိမဟာဝါပါဠိတော်မှာတချို့ပုဂ္ဂိုလ်တွေဆိုရင်ကိုယ်ရင်ဝတ်မပြီးနဲ့တဲ့သိပ်ပြီးတော့ပူလွန်တဲ့ပုဂ္ဂိုလ်ခြေတစ်ဖက်ပြတ်နေတဲ့ပုဂ္ဂိုလ်လက်ပြတ်နေတဲ့ပုဂ္ဂိုလ်စသည်ဖြင့်နေရွက်ပြတ်နေတဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်တွေကိုကိုယ်ရင်ဝတ်မပေးပါနဲ့လို့မြတ်စွာဘုရားကိုယ်တိုင်သိက္ခာပုပိညက်ပြီးတော့တားမြစ်ခဲ့ပါတယ်။ဒါမြတ်စွာဘုရားကရုဏာမရှိလို့မဟုတ်ဘူးနော်။ကရုဏာမရှိလို့မဟုတ်ဘူး။သာသနာဆိုတာကအလှူခံပုဂ္ဂိုလ်တွေဒကာဒကမတွေကိုမှီခိုနေရတာ။မှီခိုနေတဲ့ပုဂ္ဂိုလ်ကရုပ်ရည်ဥပဒိလေးထိုက်တဲ့လောက်တန့်ရမယ်။နေထိုင်လေးတွေကောင်းရမယ်။စိတ်ထားလေးတွေမွန်မြတ်ရမယ်။အကျင့်တရားတွေသိပြီးတော့မကောင်းတောင်မှပြည့်စုံထိုက်တဲ့လောက်တော့ပြည့်စုံရမယ်။ဒါမှလူတိုင်းလူတိုင်းဘာသာမဲ့တွေရောဘာသာကြားတွေရောစိတ်ဝင်စားမယ်စီးကပ်မယ်တရားနာမယ်တရားနာပြီးတော့ကိုယ်လေးစားတဲ့ပုဂ္ဂိုလ်ရဲ့ဆုံးမစကားတွေနာကြားမှာပေါ့ဒါကြောင့်မို့ဒါလေးတွေကဆက်ဆက်မှုရှိတယ် ဒါကြီးမဲ့လို့ဘုန်းကြီးတို့တောင်မြုံမာကနောင်ဆရာတော်ဘုရားကြီးနောက်ပိုင်းမှာတော့အဲ့လိုမလုပ်တော့ပါဘူးနောက်ပိုင်းမှာတော့ကိုလက်ရင်ကပြည့်စုံရင်တော်ပြီကိုလက်ရင်ကပြည့်စုံပြီးတော့တရားတရားရှိရင်တော်ပြီရုပ်တန့်ဖို့မလိုတော့ဘူးဆိုပြီးကြွေးရတာခက်လာတော့နောက်ပိုင်းမှာတော့ကိုလက်ရင်ကပြည့်စုံတဲ့ပုဂ္ဂိုလ်တရားတရားကောင်းတဲ့ပုဂ္ဂိုလ်ဒါမျိုးလေးတွေကိုရွေးပြီးတော့လက်ခံခဲ့တယ်လို့ဘုန်းကြီးတို့ဆရာသမားတွေထံကတဆင့်ကြားခဲ့ရဘူးတဲ့ပေါ့ဒါကြောင့်မို့ဒါလေးတွေကတိတ်ပြီးတော့လိုအပ်တယ်နောက်ပြီးတော့ဘုန်းကြီးတို့ရွှေတောင်ကုန်းသာသနာရိပ်သာဆရာတော်ဆိုလည်းပဲခုမှအမျိုးသမီးသာသနာဟာနည်းနည်းလေးနှိမ့်ကြနေတော့ဆရာတော်ကဘယ်လိုလုပ်လဲဆိုတော့သာသနာပြုကိုလက်ရွေးစင်တွေကိုမွေးခဲ့တယ်နိုင်ငံခြားကလာတဲ့ကိုရီးယားကသီလရှင်ဆိုရင်မနှစ်ပိုင်းတော့ပထမကြီးတန်းမှာတနိုင်ငံလုံးပထမရသွားတယ်ဘုန်းကြီးတို့ကိုရီးယားနိုင်ငံသူဟာမြန်မာပြည်မှာလာပြီးတော့စာသင်ပြီးတော့ပထမကြီးတန်းမှာအားလုံးအမျိုးသမီးတွေထဲမှာပထမရပြီးပထမကျော်နဲ့အောင်မြင်သွားတယ်အဲ့တော့အဲ့ဒီလိုလက်ရွေးစင်မျိုးတွေရွှေကြောင်ကုန်းဆရာတော်ဘုရားကြီးကမွေးထုတ်နေတယ်။မြန်မာပြည်တွေကဆိုရင်လည်းဆရာဝန်ကနေဝစ်လာတာတို့အင်မတန်မှအင်ဂျင်နီယာကနေဝစ်လာတာတို့အဲ့ဒါလေးတွေလက်ခံပြီးတော့လက်ရွေးစင်ဆရာပြည့်တင်တဲ့လုပ်ပေးခဲ့တယ်။ဒါလေးတွေကဘုန်းကြီးတို့ဓမ္မတိတဲ့ပုဂ္ဂိုလ်ကတော့မျက်နှာလိုက်တယ်။မျက်နှာကြီးတွေမှာလက်ခံတယ်လို့ယူဆစရာရှိတယ်။သို့တော်မြတ်စွာဘုရားရဲ့အာဘော်နဲ့တိတ်ပြီးတော့မဝေးဘူးလို့ဘုန်းကြီးကတော့ဒီလိုပဲကဲခတ်မိပါတယ်။ဒါကြောင့်မို့ခုလည်းပဲကြည့်နော်။ယတမျိုးသားလေးကုန်တိတ်ခါရှိတဲ့ပုဂ္ဂိုလ်ပစ္စည်းဥစ္စာချမ်းသာတဲ့ပုဂ္ဂိုလ်နောက်ပြီးတော့ပစ္စည်းဥစ္စာချမ်းသာတယ်လို့ကိုကျင်တရားကောင်းတဲ့ပုဂ္ဂိုလ်တယောက်သာသနာပေါင်းရောက်သွားပြီဆိုတော့တန်ငယ်ချင်းတွေပါတည်းကသာသနာကိုလေးစားအထင်ကြီးပြီးအောက်တန်းစားမဖြစ်နိုင်ဘူးဆိုလိုက်သွားလိုက်တာအဲ့ဒီတန်ငယ်ချင်းတွေပါကိလေသာတွေကုန်ပြီးတော့နိဗ္ဗာန်ချမ်းသာကိုခံစားသွားရတယ်ဒါကြောင့်မို့ဒါလေးတွေကလည်းပဲထိုက်တယောက်လိုအပ်တယ်တဲ့ဒါကြောင့်မို့ခေါင်းကြီးတို့နည်းနည်းလေးတော့ကိုလက်အင်္ဂါပြည့်စုံတာလေးတွေစစ်စစ်ပေးရတယ်အကျင့်မကောင်းတာလေးတွေကောင်းလာအောင်ဆရာသမားတွေကပြုပြင်ပေးတဲ့နဲ့ပြစ်ထားလို့ရှိရင်ဆရာသမားတွေလည်းတာဝန်မကျေပါဘူးဒါလေးတွေကလိုအပ်တယ်လို့ဒါဘုန်းကြီးကဒီမြတ်စွာဘုရားလက်ထက်ကဖြစ်ပြတာလေးကိုအကြောင်းပြုပြီးတော့ကောက်ချက်ချပြောခြင်းဖြစ်ပါတယ်အဲ့တော့ဒီနေရာမှာဘုန်းကြီးကဒါလေးကိုပြန်ပြီးတော့ကောက်ချက်ချပြအောင်မယ်အဲ့တော့ဒကာဒကာမတွေအနေနဲ့ကတော့ဟာပါရမီရှင်မို့လို့ဖြစ်တာပေါ့ဒါမျိုးပြောကောင်းပြောမယ်ယတမျိုးသားကိုချင်းစာကြည့်လိုက်နော်မိမိတို့မှာဆိုလို့ရှိရင်ယတမျိုးသားလို့စီးစဉ်ဥစ္စာကြီးတွေဆွန့်လွတ်ပြီးတော့တောထွက်ပြီးတရားအထုတ်နိုင်မလားရဟန္တာဖြစ်အောင်လုပ်နိုင်မလားနောက်ပြီးတော့ယတမျိုးသားလေးလို့တကယ်အမျိုးသမီးဒိဋ္ဌပညာရှင်တွေရှိတဲ့နေရာကာမဂုဏ်တွေကိုမြင်လို့ရှိရင်လူတစ်ထောင်မှာတယောက်ဟာသုတ်တံပြင်လို့မြင်ပြီးတော့ဒီလိုထွက်နိုင်မလားထွက်နိုင်မှုမလွယ်ပါဘူးအားလုံးကဒီကာမဂုဏ်တွေကိုမြင်တဲ့အခါမှာလောဘဒေါသတွေပဲဖြစ်မယ်ဘာဖြစ်လို့လဲနှလုံးသွင်းမကောင်းလို့ဘာလို့နှလုံးသွင်းမကောင်းဘူးလဲတဲ့ဓာတ်ခံမကောင်းလို့အဲ့တော့ယတမျိုးသားလေးရဲ့ဒီကာမဂုဏ်တွေကိုမြင်ပြီးတော့သုတ်တန်ကြီးလိုမြင်ပြီးတော့တန်ဝေကဉဏ်တွေရပြီးကုသိုလ်ပါရမီတွေရင့်တန်လိုက်တာနောက်ဆုံးရဟန္တာဖြစ်သွားတယ်ဘာဖြစ်လို့လဲနှလုံးသွင်းကောင်းလို့နှလုံးသွင်းကောင်းတဲ့ဘာလို့နှလုံးသွင်းကောင်းတယ်လဲဓာတ်ခံကောင်းလို့တဲ့အဲ့တော့ဓာတ်ခံဆိုတာကရောသူ့အလိုလိုကောင်းလာသလားဒါလေးမေးစရာရှိတယ်စောစောကပြောတယ်လို့ပေါ့ပန်းလေးတွေဆိုတာသူ့တဘာဝတိုင်းငုံရကနေဖူလာတယ်ဖူရာနေပွင့်လာတယ်ပါရမီကတော့ဒီလိုသဘောမရှိဘူးဓက်ခံကတော့ကောင်းအောင်ကြိုးကိုကြိုးစားရတယ်ဟာသူငယ်ငယ်တုန်းကသိုးနေတာကြီးလာရင်ကောင်းလိမ့်မပေါ့ဒါမျိုးကတော့ဖြစ်ဖို့မလွယ်ပါဘူးပါရမီရှင်တွေလောက်ပဲဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါတောင်မှရှင်ရဟုလာလေးကိုမြတ်စွာဘုရားတသက်လုံးရဟန္တာမဖြစ်မချင်းပြုစုပြောထောင်ခဲ့တာလေးကိုထောက်ကြည့်ရင်ပါရမီရှင်တွေလည်းပဲပြုစုပေးရပါတယ်ဩဝါဒလေးတွေပေးပေးရပါတယ်အဲ့တော့ရှင်ယတမှုရှိတဲ့တငယ်ချင်းတွေမိသားစုတွေဘာဖြစ်လို့ဒီလိုရဟန္တာရှင်မြတ်ဖြစ်သွားတယ်လဲဆိုတော့အတိတ်ကြောင်းလေးကိုခေါင်းကြီးနည်းနည်းပြောပြအောင်မယ်အတိတ်တုန်းကသူတို့ဟာတခုသောဖျားရှင်ရဲ့လက်ထက်မှာကုသိုလ်ကောင်းမှုတွေပြုကြတယ်ဒီလိုပဲစုစုစည်းစည်းနဲ့သရာသီလစာကပညာတရားတွေတူမြတော့ပါရမီဖြည့်ပတ်တွေလာဖြစ်ပြီးတော့ကုသိုလ်ကောင်းမှုလုပ်တဲ့အခါသူတို့ဟာစုတစ်ခုတည်းပဲတောင်းတယ်တဲ့စာကကောက်ချက်ချပြတယ်ဘာလဲဆိုတော့အရတဖို့ကိုမျက်မှောက်ပြုကျင်တဲ့စိတ်နိဗ္ဗာန်ကိုမျက်မှောက်ပြုကျင်တဲ့စိတ်နိဗ္ဗာန်ကိုတောင်းတတဲ့စိတ်တကူတည်းနဲ့ကုသိုလ်လုပ်ခဲ့တယ်တဲ့ဒါလေးကလည်းမှတ်သားစရာကောင်းတယ်ဘုန်းကြီးတို့ခုခေတ်မှာကုသိုလ်လုပ်နေတဲ့ပုဂ္ဂိုလ်တွေကဆန္ဒတွေကတိတ်များတာပဲဘာလဲဆိုတော့တချို့ကုသိုလ်ကောင်းမှုလုပ်ကြတယ်လုပ်တာကဘာဖြစ်လဲဘယ်ဆရာတော်ကဘလို့စွမ်းနာဒီဆရာတော်ကိုလူရင်စီးပွားရေးတွေတက်တဲ့ကုံရောင်းကုံဝဲတွေကောင်းတဲ့ဟာဒီလိုလူမှနောက်ဘဝငါတို့ချမ်းသာမှာပေါ့ဒီလိုမလူလို့ရှိရင်ဖြစ်ရဘောကအောက်တန်းကြမှာပေါ့မျောလင်းချက်ကိုစီနဲ့လှူကြတာနော်ခုတော့ရှင်ယတလောင်းဖြစ်တဲ့အမျိုးသားလေးတွေနဲ့တငယ်ချင်းတွေကနိဗ္ဗာန်တကူတဲ့ကိုဥတီပြီးတော့လှူဒန်းကြတယ်လို့စာပေထဲမှာဒါမျိုးဆိုပါတယ်ဒါလေးတွေဟာလည်းပဲပါရမီကုသိုလ်ဖြစ်ဖို့အတွက်တိတ်အထောက်ပံ့ဖြစ်ခဲ့တယ်နောက်ဒီလိုနဲ့နောက်တစ်ခုသောဘောကကြတော့သာသနာပခါမှာလူလာပြီးတော့ဖြစ်ရတယ်ရွာတေရွာမှာပေါ့အဲ့တော့ဒီတငယ်ချင်းတွေပဲ ရတမျိုးသားလောင်းရဲ့ဇနီးတွေတို့မိဘတွေရာလည်းပဲခုဒီဘဝမှာလာဖြစ်တဲ့မိဘဇနီးတွေ ਨੇ အဲ့ဒီဘဝတုန်းကလည်းရေဆက်ဆုံခဲ့ကြတာပဲဒါတွေဟာယုံကြည်မှုတူလို့ကိုကျင်တရားတူလို့စွန့်လွတ်နင်နာခံမှုတူလို့အသိပညာချင်းတူလို့ဒီလိုလာပြီးတော့ရေဆက်ဆုံရတာဒီလေးချက်မတူလို့ရှိရင်ရေဆက်ဆုံမှုမလွယ်ဘူးပေါ့အဲ့တော့သူတို့ရှေးဖျားရှင်လက်ထက်ကလည်းဆူတောင်းပြီးတော့ကုသိုလ်တွေပြုခဲ့ကြရတယ်အခုလည်းပဲသူတို့ကလာပြီးတော့သာသနာ့ဘက်ကမှလူလာဖြစ်တဲ့အခါသူတို့ကယခုခေတ်နာယေးကူညီမှုအသင်ဖွဲ့တယ်လို့အဖွဲ့အစည်းလေးဖွဲ့ထားကြတယ်။ဘာလို့ကြတယ်လဲဆိုတော့လူတွေဘာတွေသေသွားတဲ့အခါတချို့လူတွေအလောင်းတွေရဲ့နာယေးတွေရဲ့ပိုင်ရှင်မရှိကြဘူး။ဒီလိုပဲအိန္ဒိယမှာလည်းပဲဒါမျိုးတွေကတိတ်ပေါ်တာ။ရှေးကူပေမဲ့လူမရှိလမ်းပေမှာသေအဲ့ဒါကိုမာတာထရီစာဆိုတဲ့သူတော်စင်ကြီးကဒီလိုအလောင်းတွေဘာတွေကိုမိတဲ့ဂျိုဓာတို့ကိုကိုရမဲ့လဲနေတဲ့ပုံကိုယ်တွေရှေးကူပေးတာတို့အစာရည်စာကျွေးတာတို့လုပ်ခဲ့ပါတယ်။ခုလည်းပဲအဲ့ဒီခေတ်ကလည်းပဲဒီလိုပဲအင်မတန်မှအားကိုးရမဲ့တဲ့ပုံကိုယ်တွေတည်သွားလို့ရှင်အလောင်းတွေကဒီတိုင်းပဲပြစ်ထားတယ်အဲ့ဒါတွေကိုသူတို့ကရှင်လင်းတုတ်တင်မိတဲ့ဂျိုပေးတဲ့အလုပ်ကိုလုပ်ကြတယ်အဲ့ဒီခေတ်အဲ့ဒီခါကနာယေးကူညီမှုအသင်လို့ဒီလိုပြောရင်လည်းရတာပေါ့ဘုန်းကြီးတို့လည်းပဲအထက်ပိုင်းတွေရောက်တဲ့အခါမှာတချို့ဘိန်းစားတွေဘာတွေတည်လို့ရှိရင်ဘာဖြစ်လဲလမ်းဘေးမှာပွဲကနေတယ်ပွဲကတဲ့ဘေးမှာတည်သွားတယ်ဒီလိုပဲတွေ့တဲ့လူကပေါက်ပြားလေးတွေကိုင်းပြီးတော့သွားမြှုပ်လိုက်တယ်ပန်းရှင်ကိုမရှာကြဘူးအဲ့တော့ဒါမျိုးတွေလည်းဘုန်းကြီးတို့မြန်မာပြည်အထက်ပိုင်းမှာဘုန်းကြီးတွေ့ခဲ့ရတယ်ပေါ့အဲ့ဒီလိုပုံကူမျိုးလေးတွေကိုကြကြနန်းနန်းနောက်ဆုံးအလောင်းလှအောင်ဆိုပြီးတော့သူတို့ကမိတဲ့ဂျိုပေးတယ်စေရနာထားတယ်တရက်တော့သူတို့ဘာသွားတွေ့တယ်လဲဆိုတော့ကိုုံဆောင်မျိုးသမီးတယောက်ကွယ်လွန်သွားတယ်ဒါမှမဟုတ်ပိုင်ရှင်မရှိဘူးအဲ့တော့အလောင်းပိုင်ရှင်မရှိတော့သူတို့တငယ်ချင်းတွေပဲစုပြီးတော့တုတ်တန်ယူသွားကြတယ်အလောင်းကတကောင်အလောင်းကတခုတည်းဆိုတော့ကျန်တဲ့တငယ်ချင်း90ရပြန်သွားတယ်ရတအမျိုးသားလောင်းဥဆောင်တဲ့အမျိုးသား၅ယောက်ကကြီးကျယ်ပြီးတော့အဲ့ဒီမှာမိသကြိုကြတယ်တဲ့မိသကြိုတဲ့အခါမှာလည်းပဲရတအမျိုးသားလေးကဥဆောင်ပြီးတော့လှုပ်တယ်အဲ့တော့တဇူဝါကြီးကိုင်းပြီးတော့မိထဲမှာအလောင်းကိုဟိုဘက်လှည့်လိုက်ဒီဘက်လှည့်လိုက်သူကိုယ်တိုင်းပဲလှုပ်တယ်ကြားတော့အလောင်းကောင်ကြီးရဲ့သဘောကအရေးတွေကစုပ်ပြက်လာတယ်ဒုက္ကန္တအနတ်နေရာလည်းပဲမကောင်းအတုစီစင်ကြယ်မှုဆိုတာယွန်းရှားတရားတွေပဲစင်ကြယ်မှုမတွေ့ရအောင်နောက်ပြီးတော့ဆက်ဆုပ်ယွန်ရှားပွဲစရာတိတ်ကောင်းတယ်ပြုတ်အံစရာကိုကောင်းလာတယ်အဲ့ဒီအချိန်မှာသူ့မှာအတုပဘာဝနာထင်လာတယ်တဲ့အတုပတင်ညာတွေထင်လာတယ်တကယ်ချင်းလေးယောက်ကလည်းခေါ်ပြပြီးတော့အတုပရှုခိုင်းနေပေါ့အဲ့တော့အရေးညွှန်ဒီအတုပရှုပုံကိုဘုန်းကြီးနည်းနည်းလေးပြောပြပေးမယ်ယထေဝမတသရီရံဇီဝံပိအတုပံတထာအာဂန္တုကာလင်္ကာရီနာသန္နတာတံနဘာဂတံမတာတရီတံဩဒုမတကဇာတိများမြောင်းသူတေကောင်တိအတုပံယထေဝဆဆုယွံပွေမတင့်တယ်တကဲ့သူတထာပမာဆုမူထို့တူတာလျင်ဇီဝံပြီးဝုစားစင်ပြင်အသက်ရှင်စေကိုတိတိအတုပံယေဝဆဆုယွံပွေမတင့်တယ်သီတာတိအာဂန္တုကလင်္ကာရီနာညေကြီးသုတ်တင်ငါရှင်၍ပြုပြင်ဖန်တာတန်စာများဖြင့်မပွေရာကိုကွယ်ကာဘုံတာသည်ရဖြစ်ကြောင်းတန်ထိုးယွံပွေညပေအတုပသဘောတွေသည်နာပါကတံအမြင်အပြင်မတင်ရှားပဲရှိရလေ၏တဲ့ဒါအတုပရှုပုံအရေးမြတ်လေးပေါ့ဘလို့ရှုကြလဲဆိုတော့သူတို့အလောင်းကောင်းကြီးကိုကြည်လိုက်တဲ့ကအရေးတွေလည်းပဲစုပ်ပြက်မိတွေလည်းပဲလောင်းဆက်စုပ်ယွံရှားပွဲကောင်းနေနောက်ပြီးတော့ဆက်စုပ်ယွံရှားပွဲကောင်းတယ်လို့စင်ကြယ်မှုမရှိအနံ့တွေလည်းတလောင်လောင်ထနေတာကြည့်ပြီးတော့ဘလို့ပွားများလိုက်လေသူတို့ဩဒီလူသေးကောင်ဟာတက်မဲ့အတုပါတဲ့ဒီအတက်မဲ့အတုပါကြီးကအနံမကောင်းတယ်လို့ယွန်ရှားပြားကောင်းတယ်လို့ငါရဲ့အသက်ရှင်စေဖြစ်တဲ့ခန္ဓာကိုယ်ကလည်းပဲတက်ရှိအတုပါပဲလို့သူတို့စိတ်ထဲမှာဒါမျိုးလေးတွေမြင်သွားကြပါလိမ့်မယ်အဲ့တော့တက်ရှိအတုပါဆိုတာဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ကြည့်လိုက်လေဘုန်းကြီးတို့ခန္ဓာကိုယ်ကြီးဘလောက်ပဲတန်ရှင်းมาတယ်ပြောပြောရေတနေ့တခါချိုးပေးရတယ်ရေမချိုးတဲ့နေ့ဆိုရင်နန်းလာတယ်ဒါတက်ရှိအတုပသဘောတွေကိုပြနေတာပါနောက်ပြီးတော့မျက်လုံးတွေကထွက်လာတဲ့အရာတွေဘာမှသိမ့်ထားခြင်းစရာရှိလေနားတွေကထွက်လာတဲ့အရာတွေဘယ်မှသိမ့်ထားခြင်းစရာရှိလေအဲ့တော့တဏ္ဍာလေးတွေလိမ့်ပေးရတယ်နန်းသားလေးတွေနဲ့လိမ့်ပေးရတယ်အဝတ်စားလေးတွေဝတ်ပေးရတယ်ရွှေငွေလေးတွေတန်စားခြင်းပေးရတယ်ဒါဘာဖြစ်လို့လဲဒါအတုပသဘောတွေကိုဖုံးကွယ်တဲ့သဘောတဲ့သန္တာမပွေရာကိုကွယ်ကဖုံးတာသည်ဖြစ်ကြောင်းနဲ့ဘာတွေနဲ့ဖုံးတယ်လဲအာဂန္တုကလင်္ကာရိနညေကြီးသုတ်တင်ငါဆင်၍ပြုပြင်ဖန်တာတန်စာများဖြင့်သန္တာမပွေရာကိုကွယ်ကဖုံးတာသည်ဖြစ်ကြောင်းတန်ထိုးယွံပွေညေပေအတုပသဘောတွေသည်နဘာကတံအမြင်အပြင်မတင်ရှားပဲရှိရလေ၏တဲ့ကိုယ့်ရဲ့ခန္ဓာကိုယ်ကလည်းပဲတကယ်တော့အတုပမြတ်စွာဘုရားက အနေစာဒုက္ခအနတ္တအတုပလို့ပဲဟောတယ်ဒီခန္ဓာကိုယ်ကြီးသူ့ဘတင်းတယ်လိုက်တာလို့မဟောပါဘူးအဲ့တော့ဒီအတုပတွေကိုမိမိတို့ကတန်တန်ရှင်းရှင်းနဲ့နေပြီးတော့ကုသိုလ်တွေရယူနိုင်ရင်တော်သေးတယ်ဒီလိုမှမဟုတ်နဲ့ဒီအတုပဖြစ်တဲ့ခန္ဓာကိုယ်ကြီးကိုတပြီးတော့အကုသိုလ်တွေပဲထက်ဖြစ်မယ်ဆိုရင်နှစ်ထက်ကွန်းအတုပတောင်းဖြစ်သွားနိုင်ပါတယ်ဒီလိုသဘောလေးတွေယတမှုရှိတဲ့အမျိုးသားတွေဟာမြင်ကြတယ်အတုပဘာဝနာတွေရှုကြတယ်သူတို့ရဲ့ခန္ဓာကိုယ်လည်းပဲတက်ရှိအတုပသဘောဒီလိုအတုပသဘောတွေကိုဖုံးကွယ်ဖို့တဏ္ခာလိမ့်နာခေါင်းဆိုလို့ရှိရင်လည်းအနက်နမ်းမဆိုလို့အုံစီလိမ့်နာခန္ဓာကိုယ်လည်းပဲဒီလိုပဲရေမွေးပေါင်တာလေးတွေတုံတာအဝတ်စားလေးတွေရှော်ပြေးရတာအဝတ်စားလေးတွေဝတ်ထားရတာရွှေငွေလေးတွေနဲ့လှတဲ့လှအောင်တန်းစားဆင်းရတာဒါတွေကဘုန်းကြီးတို့အတုပသဘောတွေကွယ်သွားအောင်ဖုံးထားရတာဆိုပြီးတော့သူတို့မှာအတုပဘာဝနာတင်ညာလေးတွေဖြစ်တယ်အဲ့တော့သူတို့တန်ငယ်ချင်း၅ယောက်ပွားပြီးတဲ့အခါမှာရွာထဲသွားပြီးတော့တန်ငယ်ချင်း၅၀ကိုခေါ်ပြီးတော့ပွားခိုင်းပြန်တယ်နောက်တစ်ခါယတအလောင်းဖြစ်တဲ့မျိုးသားလေးကသူ့ရဲ့မိဘနှစ်ပါးနဲ့ဇနီးတွေကိုလည်းပြောပြလိုက်ပြီးတော့ပွားများခိုင်းတယ်အဲ့တော့အတုပပွားများတဲ့ပုံကူမှာလောဘဆိုတာတော်တော်အာနေသွားပါလိမ့်မယ်အတုပသဘောမတည်ဘူးဆိုရင်လောဘတွေကတိတ်ဖြစ်တာပဲဖိုးဟာလိုခြင်းဒီဟာနဲ့ခန္ဓာကိုယ်ကိုချေလဲခြင်းဒီအိုလေးကောင်းတဲ့ခြင်းဝတ်ခြင်းအတုပသဘောတည်သွားပြီဆိုတော့လောဘဒေါသမာနတွေတော်တော်နည်းသွားပါလိမ့်မယ်အဲ့ဒီလိုပွားများခဲ့တယ်တဲ့စာပေကဘယ်လိုလဲဆိုတော့တာယာဇာဥပနေတယတံပတိယသဗ္ဗေတံပိဝိဒိတာဒီကမောနိဗ္ဗတိတဲ့အဲ့ဒီဥပနိတိယအတုပဘာဝနာလေးကိုစိတ်ပါလက်ပါနဲ့တကယ်ကိုပဲယတမျိုးသားလောင်းဖြစ်တဲ့မျိုးသားလေးကဥဆောင်ပြီးပွားများလိုက်တဲ့ကုသိုလ်ကြောင့်တဲ့သူတို့ကဒီဘဝမှာလာပြီးတော့ရှင်ယတအမှုရှိတဲ့တန်ငယ်ချင်း55ယောက်ကယန္တာကြီးတွေဖြစ်သွားတယ်။မိဘနှစ်ပါးနဲ့ဇနီးကလည်းပဲအဲ့ဒီအတုပဘာဝနာရှုပွားလိုက်တဲ့အတွက်သောတာပန်အရိယာသူတော်စင်တွေဖြစ်သွားတယ်တဲ့။ဒါကြောင့်ဒီဘဝမှာကာမဂုဏ်တွေနဲ့ဒိဋ္ဌနုပညာရှင်မျိုးသမီးတွေနဲ့နေရပေမဲ့ဘုန်းကြီးတို့သူ့မှာတော့ဒါမျိုးတွေမဖြစ်ပါဘူး။လောဘဒေါသတွေမဖြစ်ဘူး။ဘုန်းကြီးတို့ခုခေတ်ဆိုရင်နုပညာရှင်တွေလာရင်တယုံယုံနဲ့သွားလက်မှတ်တွေထိုးခိုင်းအော်တိုတွေထိုးခိုင်းသူ့မှာတော့ဒီနုပညာရှင်တွေမြင်ပြီးတော့အတုပဘာဝနာထင်သွားတယ်ဆိုတာဒါဓက်ခံကောင်းလို့နှလုံးသွင်းတတ်တာနှလုံးသွင်းတတ်တာဓက်ခံကောင်းလို့ဘာဖြစ်လို့ဓက်ခံကောင်းတယ်သူ့အလိုလိုကောင်းတာလားမဟုတ်ပါဘူး။အဲ့ဒီဘဝမှာကောင်းကောင်းမွန်မွန်အတုပဘာဝနာကိုပွားများခဲ့လို့တဲ့အတုပဖြစ်တဲ့နာရီတွေကိုကူညီပြီးတော့ဖြည့်ရှင်းခဲ့တဲ့ကုသိုလ်ကြောင့်ဒီဘဝမှာလာပြီးတော့ဖြစ်ရပါတယ်။အဲ့တော့ဒီနေရာမှာထပ်ပြီးတော့ဘုန်းကြီးကတတိပေးခြင်းနဲ့နော်။ဘုန်းကြီးတို့မိသားစုတတွေလည်းပဲတာကပဲဖြစ်ဖြစ်၊တမီးကြီးရပဲဖြစ်ဖြစ်၊ဇနီးဖြစ်တဲ့လူပဲဖြစ်ဖြစ်၊ခင်ပွန်းဖြစ်တဲ့လူပဲဖြစ်ဖြစ်ကုသိုလ်ကောင်းမှုတစ်ခုကိုဥဆောင်ပြီးတော့ပြုလုပ်ပြီးဆိုရင်ကျန်တဲ့မိသားစုတွေပါလာကြမှာပဲ၊မိတ်ဆွေတွေပါလာကြမှာပဲ။အဲ့တော့သူတို့ပါလာပြီဆိုလို့ရှိရင်ဘာဖြစ်လဲ။အဲ့ဒီပုဂ္ဂိုလ်ကိုအကြောင်းပြုပြီးတော့နောက်ဒီဘဝမှာပဲဖြစ်ဖြစ်မကြာမီသောကာလမှာပဲဖြစ်ဖြစ်တဆူသောဘုရားရှင်ရဲ့လက်ထက်မှာပဲဖြစ်ဖြစ်အဲ့ဒီခေါင်းဆောင်ပြီးတော့ကုသိုလ်ပြုလိုက်တဲ့ပုဂ္ဂိုလ်ကိုအကြောင်းပြုပြီးတော့ကျန်တဲ့ပုဂ္ဂိုလ်တွေလည်းပဲကြွတန်းဝင်နိုင်တယ်ဆိုတာသင်ခန်းစာလေးတွေရပါတယ်ခုလည်းပဲယတမျိုးသားလေးကသူကိုယ်တိုင်အတုပရှုတာအပြင်မိတ်ဆွေလေးယောက်ကိုခေါ်တယ်အဲ့ဒီမိတ်ဆွေလေးယောက်ကလည်းပဲရှင်ယတယဟန်ပြုသွားတယ်ဆိုတော့ဒီဘဝကျတော့သူတမန်တကယ်ကတော့သူများယဟန်ပြုတန်ကြားတာနဲ့ကိုအထင်ကြီးပြီးတော့ယဟန်ပြုတယ်ဆိုတာနှလုံးသွင်းကောင်းတယ်ဆိုတာဓက်ခံကောင်းတော့ပါသူ့လူကိုလို့လဲတရားတော်မတွေလည်းကြားနေမှာပဲဘသူတော့တောထွက်သွားတဲ့ဘသူတော့ကြောင်းကြီးဆောက်လှူတဲ့သူများလူတိုင်းကိုလှူနိုင်သလားမလှူနိုင်ပါဘူးအဲ့တော့နှလုံးသွင်းကောင်းမှလုံနိုင်တယ်ဘာလို့နှလုံးသွင်းကောင်းတယ်လဲဓက်ခံကောင်းလို့တဲ့ခုလည်းပဲတငယ်ချင်းတွေဟာသူ့တငယ်ချင်းယတယဟန်ဝတ်သားတော်နဲ့သူတို့မှလည်းပဲဓက်ခံတွေရပါလာတဲ့အခါလုံစော်ပြီးတော့သူများယဟန်ပြုတ်သွားတာကိုအကြောင်းပြုပြီးကိုလည်းယဟန်ပြုတ်ခြင်းစိတ်တွေပောက်တယ်ဆိုတာဒါဓက်ခံကောင်းအောင်လုပ်ခဲ့လို့ပါအဲ့တော့အလောင်းတော်ဒီဘဝတုန်းကယတကဥဆောင်ပြီးတော့ကုသိုလ်လုပ်ခဲ့တဲ့အတွက်ယတဟာဒီဘဝမှာဘယ်သူမှမတိုက်တွန်းရပဲနဲ့တန်ဝေကတွေဖြည့်ပြီးတော့တုတ်တန်တစလို့မြင်ပြီးတော့ယဟန်ပြုတ်ယဟန်တာအစောဆုံးဖြစ်သွားပါတယ်သူကနေပြီးတော့အတုပဘာဝနာပွားများခိုင်းလိုက်တဲ့အတွက်မိဘနှစ်ပါးဇနီးတဲ့တငယ်ချင်း54ယောက်ပွားများခဲ့တယ်အဲ့တော့ရှင်ယတယန္တာဖြစ်ပြီးမှသူတို့လည်းပဲနောက်လိုက်ဖြစ်နေယန္တာတွေဖြစ်ကုန်ကြတယ်ဥသောတာပန်တွေဖြစ်ကုန်ကြတယ်တဲ့ဒါကြောင့်မိသားစုတစုတည်းမှာကုသိုလ်ကောင်းမှုလုပ်တဲ့အခါခေါင်းဆောင်သိပ်ပြီးတော့လိုအပ်တယ်ဒီခေါင်းဆောင်ကိုကြောင်းပြပြီးတော့ကျန်တဲ့မိသားစုတွေဘလောက်ချမ်းသာသွားတယ်လဲအပေစင်းရဲကဘလောက်လွတ်သွားတယ်လဲနိဗ္ဗာန်ကိုမျက်မှောက်ပြုသွားကြတယ်နောက်ပြီးတော့ယတရဲ့တငယ်ချင်းတွေဆက်ဆက်တဲ့ပုဂ္ဂိုလ်မိသားစုမဟုတ်ပေမဲ့သူတို့လည်းပဲခေါင်းဆောင်တစ်ယောက်ကြောင်းပြုပြီးတော့ကုသိုလ်ပါရမီတွေဖြည့်ပြီးနောက်ဆုံးမှာကြွတန်းဝင်ပြီးတော့အပေချင်းရဲကလွတ်နိဗ္ဗာန်ချမ်းသာကိုခံစားသွားရတယ်တဲ့ဒါကြောင့်ဘုန်းကြီးကဓက်ခံကောင်းဖို့လိုတယ်ဆိုတာဒါကိုပြောတာပါဒ ဒါကြောင့်မိမိတို့တက်ခံကောင်းအောင်ကုသိုလ်လေးတွေလုပ်တဲ့အခါစိတ်ပါဝင်စားစွာလေးလေးစားစားလုပ်ရပါတယ်ဝိจิตန်ကြီးမလုပ်ပါနဲ့ခုလည်းပဲဘုန်းကြီးတို့ယတမျိုးသားလေးကသူ့လိုကိုလိုဆိုရင်ကာမဂုဏ်တွေကခံစားခြင်းစရာကောင်းလိုက်တာတဦးပြီးနှစ်ဦးနောက်ထပ်တစပြီးနှစ်စဆက်ပြီးတော့လိုချင်ရတဲ့လူတွေကြီးပဲဒီလိုလိုချင်နေတဲ့ကာမဂုဏ်တွေကိုယတအတုပသဘောတွေတုတ်တန်သဘောတွေမြင်ပြီးတော့ထွက်သွားတာအဲ့ဒါအတင်းတင်းနှလုံးသွင်းတတ်လို့ဒီအတုပဒီမျိုးသမီးတွေနဲ့တွေ့တဲ့အခါစီးစိန်နေနဲ့တွေ့တဲ့အခါယောနိတမနတိကာရရှိတော်ကုသိုလ်ပါရမီတွေဖြစ်ပြီးနိဗ္ဗာန်ရသွားတယ်။အဲဒီယောနိတမနတိကာရအတင်းတင်းနှလုံးသွင်းတတ်တာလည်းဓက်ခံကောင်းခဲ့လို့လို့ဘုန်းကြီးကဒါကောက်ချက်ချပြီးတော့ဟောပြခြင်းဖြစ်ပါတယ်။နောက်တကသာတကာလေးတစ်ခုပြောခြင်းသေးတယ်။သူတော်ကောင်းတွေနဲ့တွေ့ပြီမဲ့သူတော်ကောင်းဩဝါဒတွေနာယူရပြီမဲ့အဝီစီငရဲ့ရောက်သွားတာလေးပေါ့။အဲ့ဒါကဘာလဲဆိုတော့ဘုန်းကြီးတို့ဘုရားရှင်လက်ထက်တုန်းကအရှင်မကတ္တပရဟန္တာရှင်မြတ်ကြီးဆိုတာပထမတန်ခါရဏမှာကောင်းဆောင်ပြီးတင်ခဲ့တယ်။အရှင်မြတ်ကြီးကရာဇကြိုမျိုးမြည်ပြီးတော့ပိတ်ပလိကူမှာတရင်သုံးတယ်။အဲ့မှာယဟန်နှစ်ပါးတပိနှစ်ပါးရှိတယ်ပေါ့ယဟန်ငယ်လေးတွေတစ်ပါးကယူသားဖြူစင်တယ်တစ်ပါးကကောက်ကျစ်ဆင်းလဲတယ်ယူသားဖြူစင်မှုမရှိဘူး။အဲ့တော့ယူသားဖြူစင်တဲ့ယဟန်လေးကမျက်နှာတည့်ရေတို့ဒံဘူးတို့ချိုးရေတို့ခြေဆေးရေတို့ပြင်ဆင်ပြီးပြီဆိုရင်ခုနမယူသားတဲ့ယဟန်လေးကရှင်မကတ္တပကိုတွားလျှောက်တယ်အရှင်ဘုရားဟောဒီမှာချိုးရည်တဲပြီးပါပြီမျက်နှာတည့်ရည်ဓာန်ပူလေးစီစဉ်ပြီးပါပြီရှင်ဖျားသုံးဆောင်ပါဒါမျိုးသူကဟိုကိုကိုတော်လေးလှုပ်တာကိုသူလှုပ်တလို့လို့နဲ့ဒါမျိုးလေးတွေလှဲစားတတ်တယ်ဟိုလိုပြောလို့ရှိရင်တော့သူကရှင်မာကတ္တပကြီးမျက်နှာရအောင်ဖားတဲ့သဘောပေါ့ဒါမျိုးတွေကခုခဲ့မှာမဟုတ်ဘုရားရှင်လက်ထက်ကလည်းရှိခဲ့တာပဲအဲ့တော့တနေ့တော့ယောသားဖြစ်စင်တဲ့ယဟန်လေးကဩဒီကိုတော်ကငါလှုပ်တဲ့မြောက်ကိုသူလှုပ်တယ်လို့ပဲသဘောထားနေတယ်ကဲအမှန်တရားတော့ဖော်ထုတ်မှပဲဆိုပြီးတော့တနေ့တော့ဟိုမယိုးသားတဲ့ကိုတော်လေးရဲ့ဆွန်းစားပြီးတော့အိတ်နေတဲ့အချိန်သူကရင်ွေးအိုးတယ်တဲပြီးတော့ရင်ွေးအိုးပွက်တဲ့အခါအိုးတစ်လုံးနဲ့ထည့်ရေချိုးခန်းရဲ့နောက်ထဲမှာထားလိုက်တယ်ပြီးမှရင်ွေးအိုးတည်ထားတဲ့အိုးထဲမှာရင်ွေးလေးနဲ့ခြံထားပြီးတော့မီးထိုးထားလိုက်တော့ရင်ွေးငွေတွေကတထောင်ထောင်ထားနေတယ်အဲ့တော့ညနေခင်းခါလောက်ရောက်တော့မယိုးသားတဲ့ကိုတော်လေးရဲ့အိတ်ရာကနိုးလာတော့ရင်ွေးအိုးလှမ်းကြည့်လိုက်တော့ငွေတထောင်ထောင်ထားနေတော့သူကရင်ွေးအိုးတည်ပြီးပြီဆိုတာသိတော့ရှင်မကတ္တပကိုရောကြီးကိုရှစ်ခိုးပြီးတော့လျှောက်တယ်ရှင်ဗျာရင်တွေးတယ်ပြီးတော့ရေချိုးခန်းထဲမှာထားပြီးပါပြီကြွပါရေချိုးတော်မူပါဗျာလို့တွားလျှောက်တော့ရှင်မကတ္တပလည်းနောက်ကလိုက်သွားတယ်ရေချိုးခန်းထဲကျတော့ရင်တွေးရမရှိဘူးဘယ်မှလဲမေးတဲ့ကအဲ့ဒီကိုရောလေးဟာမယိုးသားတဲ့ကိုရောလေးကမိဖို့ကြောင့်နဲ့ပြေးသွားအိုကြီးတဲ့ကိုမှုန့်တဲ့ခက်ကြည့်ရင်တွေးရမရှိအဲ့တော့ဩတကယ်အောက်တန်းကျလိုက်တဲ့ကိုရောရဲ့လောက်ရကိုကြည်စမ်းတဲ့ငါကဖိုကနောက်ပေါ်မှာဒီကိုယ်တော်ဟာဖိုခနောက်ပေါ်မှာအိုးကြီးတင်ပြီးတော့ဘယ်သွားနေတယ်လဲမသိဘူး။ငါကတော့ရေနှွေးရှိတယ်ထင်ပြီးတော့သွားရှောင်းမိတယ်ဆိုပြီးပြေတောင်နဲ့ကဲ့ရဲ့ဆဲဆိုပြီးတော့သူဟာကဲ့ရဲ့တဲ့စကားတွေပြောဆိုပြီးတော့အိုးလေးဆွဲပြီးတော့မျက်စိတ်ကိုရှောင်ထွက်သွားပါတယ်။အဲ့ဒီချိန်ကျမှသွားသွားရိုးသားပြုတဲ့ယဟန်လေးကရေချိုးခန်းရဲ့နောက်ကရေနှွေးလေးတွေယူပြီးတော့ရှင်မာကတ္တပကိုကတ်လိုက်တယ်။အဲ့တော့ရှင်မာကတ္တပကသိသွားပြီ။ဘိညင်နဲ့ကြံစီလိုက်တဲ့အခါအဘိညင်နဲ့ချင်းချင်းလိုက်တဲ့အခါဒီကိုယ်တော်လေးဟာယောသားပြုစင်တဲ့ကိုတော်လေးလှုပ်တာကိုသူလှုပ်တယ်လို့လူနဲ့လှုပ်တာသိတော့ညနေချမ်းခါကျတော့ဒီမယောသားတဲ့ကိုတော်လေးကိုဆုံးပါတယ်ငါရှင်ယဟန်ဆိုတာကိုလှုပ်တာကိုပဲလှုပ်တယ်လို့ရှောက်တင်ပါတယ်ကိုမလှုပ်တာကိုလှုပ်တယ်လို့လိန်ပြီးတော့မပြောတင်ပါဘူးဒါကြောင့်ဓာမျိုးတွေဟာမတင်တော့ဘူးတင်းရငါ့ကိုရေချိုးကန်ထဲမှာရေနွေးတဲပြီးပြီးရေချိုးပါဆိုလို့ငါလိုက်သွားတယ်ဟိုထက်ကျတော့လည်းပဲတင်းရအိုးတလုံးကိုဆွဲပြီးတော့ပြစ်တောက်နဲ့ကဲ့ရဲ့ပြီးတော့ထွက်သွားတယ်ယဟန်နေဟာဓာမျိုးမလှုပ်တင်ပါဘူးလို့မူသားစကားမပြောဘူးမလိန်ညာဘူးဆုံးမလိုက်ပါနဲ့အဲ့တော့ကိုတော်လေးကဩမထေမြတ်ကြီးရလေဒီရင်နွေးလေးကြောင်းပြပြီးငါ့ကိုပြောရလိုက်တာဆိုပြီးယဟန္တာသူတော်ကြီးကြီးဆုံးမတဲ့စကားကိုပဲရံညိုးတွေဖွဲ့သွားတယ်စိတ်ဆိုးသွားတယ်ပေါ့အဲ့တော့နောက်ရကျသူကရှင်မကတ္တပကိုတော်မြတ်ကြီးနဲ့ဆုံးခံမလိုက်တော့အဲ့တော့ဖြူစင်ရိုးသားတဲ့ကိုတော်လေးကရှင်မကတ္တပကိုတော်မြတ်ကြီးနဲ့လိုက်သွားတယ်ရှင်မကတ္တပကိုတော်မြတ်ကြီးကလည်းသူ့ဆုံးခံအိမ်ရန်တွေလှူလိုက်တဲ့သင်္ကန်းလျာအဝုတ်ကလေးအင်မတန်မှကောင်းတဲ့အဝုတ်ကလေးရတော့အဲ့ဒီနောက်ကလိုက်လာတဲ့ယောသားဖြူစင်တဲ့ယဟန်လေးကိုပေးလိုက်တယ်ပေါ့မယောသားတဲ့ကိုတော်ကလည်းပဲဒီတိုင်းနဲ့သွားပြီးတော့ဘာလုပ်တယ်လဲဆိုတော့သွန်ကန်အင်တိန်ရောက်တဲ့အခါကျတော့အရှင်ဘုရားတပည့်တော်တို့ရဲ့ဆရာတော်ရှင်မာကတ္တပမထေရကြီးမပါဘူးလားဘုရားဆိုတော့ကျမ်းမာရေးမကောင်းတဲ့အကြောင်းပြောပြတယ်အဲ့လိုဆိုရင်ဘာများလိုအပ်ပါတယ်လဲဆိုတော့ဒီလိုပဲဒီလိုခဲပွဲဘောစဉ်တွေတော့လိုအပ်ပါတယ်လို့ပြောတော့အိမ်ကလည်းပဲစီစဉ်ပြီးတော့လှူလိုက်တယ်အဲ့တော့နောက်ရကြတော့ရှင်မာကတ္တပသုံးခံအဲ့ဒီအိမ်ရောက်တဲ့အခါကျရှင်ဖျားကျမ်းမာရေးမကောင်းဘူးလို့ပြောတယ်။ဒါကြောင့်ယဟန်ငယ်လေးပြောတဲ့အချိန်ဒီပြည့်တော်ကခဲဘွယ်ဘောစင်တွေကိုစီစဉ်ပြီးတော့ပို့လိုက်ပါတယ်။အဲ့ဒီခဲဘွယ်ဘောစင်တွေကိုဖုံးပေးပြီးတော့ကျမ်းမာရေးကောင်းသွားပြီလားဖျားလို့မေးတော့ယဟန်နာရှင်မြတ်ကြီးဟာ ကိုတော်လေးရဲ့လုပ်ရက်ကိုတိသွားတယ်ငြိမ့်ငြိမ့်ပဲတရင်သုံးနေလိုက်ပါတယ်ဘာမှပြန်မပြောခဲ့ဘူးအဲ့တော့ကြောင်းရောက်တဲ့အခါကျတော့ဒီယန်းလေးကိုခေါ်တယ်ငါရှင်တင်မနေ့ကဒီလိုဒီလိုလုပ်ခဲ့တယ်လို့ပြောတယ်ယဟန်နေဆိုတာကတောင်းပြီးတော့မစားတင်ပါဘူးလို့ဆုံးပါတယ်ယဟန်နေကဒါမျိုးမလုပ်တင်ဘူးအဲ့တော့ယဟန်နေဟာဒါမျိုးကိုယ့်အတွက်တောင်းပြီးတော့မစားတင်ပါဘူးလို့ပြီးတော့မင်ကြားလိုက်တော့ဒီကိုတော်လေးကစိတ်ဆိုးရုံနဲ့မကဘူးယန်ညိုးတွေပါဖွဲ့သွားတော့တယ်အော်ရေကိုကြောင်းပြူပြီးတော့ရေနွေးကိုကြောင်းပြူပြီးတော့ငါ့ကိုမူသားစကားပြောတယ်လို့ပြောခဲ့တယ်။ခုလည်းပဲကိုယ့်ရဲ့မျိုးအိမ်ကဆွန်းစုပ်ကလေးဆွန်းလေးလက်တဆုပ်လောက်ကလေးကိုမှီပြူပြီးတော့ငါ့ကိုတောင်းမစားတင်ဘူးလို့ပြောပြန်ပြီ။အဲ့တော့ကိုယ့်ရလာတဲ့အဝတ်ကောင်းကောင်းလေးကိုလည်းငါ့ကိုတော့မစွန့်ဘူးသူ့ရဲ့တပည့်ကိုတော့စွန့်တယ်။ကဲမထေမြက်ကြီးရဲ့လှုပ်ရဲ့ဟာဝင်လေးစရာကောင်းလိုက်တာ။တကယ်မတင်တော်လိုက်တာငါလည်းပဲလုံးတင်လှုပ်ထိုက်တာတော့လုံးပါပဲဆိုပြီးတော့နောက်ရရှင်မာကတ္တပလည်းဆုံးကန်ကြွရောအဲ့ဒီမှာရေအိုးတွေရိုက်ခွဲကြောင်လေးကိုတည့်ရွယ်မိုးကြောင်လေးကိုမီးရှို့ကြံနေတဲ့ဂရင်တွေကိုတင်းပုံးနဲ့ရိုက်ချိုးပြီးတော့ထွက်ပြေးသွားတော့တာပဲနောက်ဆုံးတော့ဒီလိုအရိယာသူတော်စင်ကြီးကိုပြင်မာခဲ့တဲ့အတွက်ကာယကံဝစီကံမနောကံတွေနဲ့ပြင်မာတဲ့အတွက်အဝီစီငရဲမှာရောက်သွားရပါတယ်အဲ့တော့ဘုန်းကြီးတို့ဒီမှာကြည့်နော်သူတော်ကောင်းနဲ့ယန္တာရှင်မြတ်ကြီးတကယ်ဒိဋ္ဌိကျေရှင်မာကတ္တပကိုတော်နဲ့အတူနေခွင့်ရတယ်ရှင်မာကတ္တပကလိန်ညာမပြောဘူးယူသားဖို့ဆုံးပါတယ်တကားရကမတွေထံကနေပြီးတော့နှုတ်နဲ့တောင်းပြီးတော့ဗာစားခြင်းပါတယ်ဗာလိုခြင်းပါတယ်မပြောဘူးဆုံးပါတယ်ဒါရီရဲ့ဝီနီလန်းကြောင့်နဲ့ဆုံးမကိုလိုက်နာကျင့်သုံးလို့ရှိရင်အင်မတန်မှသူတော်ကောင်းဖြစ်သွားနိုင်တယ်ဒါပေမဲ့လို့ဓက်ခံမကောင်းတော့နှလုံးမသွင်းတတ်ဘူးနှလုံးမသွင်းတော့ကိုယ့်ကိုဆုံးမတာကိုပဲချုပ်ချဲတယ်စော်ကားတယ်ငါ့ကိုနှိမ်နေဆိုပြီးတော့နောက်ဆုံးစော်ကားလိုက်တာအဝီစီငရဲ့ထိရောက်သွားရတယ်တဲ့ဒါရီဟာလည်းပဲနှလုံးမသွင်းတတ်လို့ဖြစ်တာပါဘာလို့နှလုံးမသွင်းတတ်တာလဲဓက်ခံမကောင်းလို့တဲ့ဘုန်းကြီးတို့ဟိုတုန်းကလည်းပဲဒီတိုင်းပဲအတိတ်ဘဝတုန်းကလည်းပဲရှင်မာကတ္တပလောင်းကစာပေါင်းတိုက်မှတ်လေးဖြစ်ဟောဒီခုနကကျေးဇူးပြင်မာတဲ့ရှင်မာကတ္တပကိုစော်ကားတဲ့ကိုတော်လေးကမြောက်ဖြစ်ခဲ့ဘူးလေဟိမွန်တာတောင်းမှာတနေ့တော့နေတွေပါတွေတိုက်မိုးတွေပါတွေယွာတော့စာပေါင်းတိုက်မှတ်ကလေးကသူ့အတိုက်ထဲမှာနှွေးနှွေးထွေးထွေးနေတဲ့အချိန်မြောက်ကလည်းပဲနေစရာမရှိတော့အောက်မှာချန်တုံးနေတော့အဲ့တော့စာပေါင်းတိုက်မှတ်ကလေးကတင့်မှာလူတွေလိုပဲဥကောင်းလေးပဲရှိတယ်လက်ချေလေးပဲရှိတယ်ဘာဖြစ်လို့နေစရာအိမ်မရှိတာလဲဆိုတော့မြောက်ကပြန်ကြည့်တယ်သူ့မှာလူတွေလူပညာမရှိပါဘူးတဲ့အဲ့တော့စာပေါင်းတိုင်ငယ်လေးကတကယ်မတီကြည်တဲ့စိတ်ထားရှိတဲ့ပုံကိုယ်တွေနံပါတ်1ကြတော့မတီကြည်တဲ့စိတ်ထားရှိတဲ့ပုံကိုယ်တွေနောက်ပြီးတော့အာယုံများနေတဲ့ပုံကိုယ်တွေစိတ်သက်တွေဘာတွေမတီကြည်တဲ့ပုံကိုယ်အာယုံများနေတဲ့ပုံကိုယ်နောက်ပြီးတော့ကိုကျင်းတီလာမရှိတဲ့ပုံကိုယ်တွေဟာတဲ့ချမ်းချမ်းသာသာမနေရပါဘူးဒါကြောင့်မို့တဲ့တင်းဟာကိုယ့်ရဲ့ပညာတွေကိုရအောင်ရှားပါအိမ်ဆောက်တဲ့ဤပညာတွေကိုသိလို့ရှိရင်ကိုယ့်အတွက်မကောင်းတဲ့အကျင့်တွေကိုဖယ်ရှားပြီးတော့နေစရာအိမ်လေးလုပ်ပါလို့အကြံပေးလိုက်တာအဲ့ဒါကိုပဲမြောက်ကစာပေါင်းတိုက်ငှက်ကိုသူ့ဆရာလုပ်ရကောင်းလားငါ့ကိုမတီးကြည့်တဲ့စိတ်ရှိတဲ့ပုဂ္ဂိုလ်နောက်ပြီးတော့အာယုံထွေပြားတဲ့ပုဂ္ဂိုလ်ကိုကျင်းသီလမရှိတဲ့ပုဂ္ဂိုလ်မိတ်ဆွေကိုပြင်မာတဲ့ကျေးဇူးကမ်းတဲ့ပုဂ္ဂိုလ်လို့ပြောတယ်ဆိုပြီးတော့ကဲကျေးဇူးကမ်းတဲ့ပုဂ္ဂိုလ်အကြောင်းသိရသေးတာပေါ့သူအတိုက်ကိုတက်ပြီးတော့ဖြတ်ပစ်လိုက်တာစာပေါင်းတိုင်ငယ်လေးလည်းပြန်ပြီးတော့ပြေးသွားရရှာတယ်တဲ့အဲ့တော့ဒီဓက်ခံတွေဟာရှင်မာကတ္တပကလောင်းကစာပေါင်းတိုင်ငယ်လေးဖြစ်ခဲ့ရတယ်ဟောဒီမြောက်ကဒီဘဝမှာကျေးဇူးကမ်းတဲ့ဆရာကိုပြင်မာတဲ့အဆုံးအမကိုရိုးရိုးသေးသေးမနာခံတတ်တဲ့မယိုးသားတဲ့ယဟန်လာဖြစ်ရတယ်အဲ့ဒီဓက်ခံတွေကဘဝတိုင်းဘဝတိုင်းပါလာတော့ဒီဘဝမှာလည်းသူတော်ကောင်းနေနဲ့တွေ့ရပြီမဲ့လို့ဓက်ခံမကောင်းဘူးတဲ့နှလုံးမသွင်းတတ်ဘူးနှလုံးမသွင်းတတ်တော့အကုသိုလ်တွေကြီးကျယ်ဖြစ်ပြီးတော့နောက်ဆုံးအဝီစီငရဲ့ရောက်သွားရပါတယ်။ဒါကြောင့်ဘုန်းကြီးကယနေ့အလုံးမေတော်ကြီးနဲ့တကွာပါရမီပြည့်ပဲတကာတကမတွေကိုတက်ခံကောင်းဖို့လိုပါတယ်ဆိုတဲ့တရားလေးကိုဓမ္မလက်ဆောင်ဖြင့်ပေးပါတယ်။အဲ့တော့ဒီတရားကိုနာယူပြီးတော့ကိုစီကိုစီဘာအာယုန်နေနေပဲတွေ့တွေ့နှလုံးသွင်းကောင်းပြီးတော့ကုသိုလ်ပါရမီများကိုဖြစ်ကျင့်နေအောင်တက်ခံကောင်းအောင်ကျင့်ကြံကြိုးကိုအားထုတ်နိုင်ကြပါစေ။တက်ခံကောင်းမှနှလုံးသွင်းကောင်းမယ်နှလုံးသွင်းကောင်းမှကုသိုလ်ပါရမီတွေရယူပြီးတော့နိဗ္ဗာန်တည်းမျက်မှောက်ပြုနိုင်တယ်။ဒါကြောင့်ဒီတရားကိုနာယူပြီးတော့တက်ခံကောင်းအောင်တက်ခံနေရင့်တန်အောင်ကြိုးစားနိုင်ကြပါစေ။တက်ခံနေတဖြည်းဖြည်းကောင်းပြီးတော့မဉဏ်ဖူဉဏ်ဖြင့်နောက်ဆုံးမှဒီဘဝမှာပဲမဉဏ်ဖူဉဏ်ဖြင့်နိဗ္ဗာန်ကိုသိမြင်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း။ကဲအားလုံးအမြတမ်းပေးဝေပြီးတော့ရေစက်ချကြသို့အားလုံးပဲလိုက်ဆိုလိုက်အရှင်ဖေယားဖေယားတပည့်တော်တို့သည်ယရနာမြတ်သုံးပါကံကံဤကျိုးများကိုယုံကြည်ကြပါသော ဗုဒ္ဓဘာသာဝင်များဖြစ်ကြရသည့်အလျောက်နေ့စဉ်နေ့စဉ်စွမ်းအားရှိသလောက်နိဗ္ဗာန်ရောက်ကြောင်းကုသိုလ်ကောင်းမှုတို့ကိုကြိုးစားအားထုတ်ပြုလုပ်ကြပါကုန်၏အရှင်ဖရာယနေ့အခါ၌ညဆက်ကြကျောင်းတိုင်း၌တန်ဃာတော်290ကျော်တို့အာယုံစွမ်းနေစွမ်းညနေအခါဖြော်ရီတို့ဖြင့်နိဗ္ဗာန်ကြီးမှန်းလူတန်းကြပါ၏ထိုမှတပါသင်္ကန်းနဝကံမသတိတို့ကိုလည်းစီမံထားသည့်အတိုင်းလူတန်းကြပါ၏တိလတော်မြတ်ကိုလည်းခံယူဆောက်တည်ကြပါ၏ပရိတရားတော်ကိုလည်းတရားကြည်ဖြူနာယူကြပါ၏ဣဒံမေပုညံနိဗ္ဗာနတပစ္စယောဟောတုအရှင်ဖုရားယနေ့ယခုပြုလုပ်အပ်သောဒါနတိလဘာဝနာကောင်းမှုအစူးစူးသည်ရှင်ရခတိကြောင်းကြခတိချုပ်ငင်းရာမံညနေပံဤရောက်ရန်ရောက်ကြောင်းအားကောင်းသောအကြောင်းထောက်ပံ့သည်ရှင်စစ်မသွေဖြစ်ပါစေတည်းဤဣမံပုံညဘာကံတဗ္ဗတ္တာနံပါစေမယနေ့ယခုပြုပြုသည်မြဒါနတိလဘာဝနာကောင်းမှုအစူးစူး၏ဖို့ပါကကိုကျေးဇူးကြီးမားမိဘနှစ်ပါးဆရာသမားတို့အား၎င်းတရားတော်ကိုနာယူရန်ကြွားရောက်လာကြသောမြင်အပ်မမြင်အပ်နှစ်ရက်သောပုဂ္ဂိုလ်ပေါင်းအား၎င်းဤကြောင်တိုင်းဤကြောင်းဝင်စကိုင်းတောင်ယူမင်းဝန်တောင်ယူမင်းကွန်တောင်ယူစကိုင်းမျိုးတို့၌ဆောင်းချောင်းနေကြသောနတ်မြတ်နှကောင်းနတ်ပေါင်းတို့အား၎င်းမိမိတို့၏ခန္ဓာကိုယ်နေအိမ်ဝင်းချံစေဇာအလုယုရက်ကွက်မြို့နယ်စသည်တို့၌ဆောင်းချောင်းနေကြသောနတ်မြတ်နှစ်ကောင်းနတ်ပေါင်းတို့အား၎င်းငရဲတနင်းရမာမင်းလူတို့တနင်းအစိုးရမင်းနတ်တို့တနင်းတရားမင်းအား၎င်းအစာထား၍31ဘုကျင်လေကုန်သောလုံးစုံများစွာတတ္တဝါဝိနေရတို့အားအမြပေးဝေပါကုန်၏အမြပေးဝေပါကုန်၏အမြရာကြ၍အထူးအဖြင့်ဘဝတစ်ပါးသို့ကြောင်းသွားခဲ့သောခမည်းတော်ဥကြွရွှေအားအမြပေးဝေပါကုန်၏အမြပေးဝေပါကုန်၏အမြရာကြ၍ကိုယ်စိတ်နှဖျားချမ်းမာကြသည်ချမ်းသာကြသည်ဖြစ်ကြပါစေတော်